Welcome to the Voice of America in Burmese.
မင်္ဂလာနေနေခင်ပါရှင် VOA American အတန်ရဲ့2022ခုနှစ် February 1ရက်အင်္ဂါနေ့နေနေခင် VOA မြန်မာပိုင်းစီစဉ်ကို American ပြည်ထောင်စု Washington DC ကနေစတင်တင်ဆက်နေပါပြီရှင်ဒီမှာအင်ဂျင်နိုင်မှာ VOA မြန်မာပိုင်းရဲ့ Radio အစီအစဉ်ကိုရုပ်သံနဲ့ဖြည့်စွက်တင်ဆက်နေပါတယ်လိုင်းတိုမီတာ3249တို့အပြင်လိုင်းလက်မီတာ190 kHz 1905တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီကနေ့မနေ့အစီအစဉ်မှာမြန်မာနိုင်ငံမှာမနေ့ဖေဖော်ဝါရီလ1ရက်နေ့ကဆစ်ဟာနာတင်ခဲ့တဲ့တစ်နှစ်ပြည့်နဲ့ပတ်သက်တဲ့သတင်းလွှာတွေအထူးအစီအစဉ်တွေကိုတင်ဆက်မှာပါဆစ်အာနာတင်ခံထားရတဲ့မြန်မာပြည်သူတွေနဲ့တသားတည်းရှိနေကြောင်းကုလအထွေမှုချုပ်ကပြောကြားလိုက်တဲ့သတင်းစစ်ကောင်စီအနေနဲ့ဒီမိုကရေစီလမ်းကြောင်းပေါ်ပြန်လျှောက်ဖို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကတိုက်တွန်းလိုက်တဲ့သတင်းနဲ့အတူနောက်ဆုံးရသတင်းတွေကိုကြားဖို့ရှိပါတယ်အဲ့ဒီနောက်မှာတင်ဆက်မယ်ဒီဆီယာနာတိန်တနှစ်ပြည့်အထူးအစီအစဉ်သုံးသက်ချက်မှာတော
့ရွေးကောက်ပွဲကတိုင်းတာစရာပေါ့လीเนาะဟိုဒီမိုကရေစီနိုင်ငံတနိုင်ငံအတွက်တိုင်းတာစရာပေါင်းများစွာတဲ့ကောင်မှသူကမက်ရှာမန့်တစ်ခုလည်းဖြစ်တော့သူကအလုံးစုံကိုတော့
ဒါကတော့ NUG နိုင်ငံသားရေးဝန်ကြီးဒေါ်စင်မောင်က VOA ကိုပြောသားတာပါလွဲချော်သွားတဲ့ဒီမိုကရေစီလမ်းကြောင်းပြန်လည်တက်မှတ်နိုင်ရေးကောင်းစဉ်နဲ့ဥကြော်ဆန်သာတင်ဆက်ထားတဲ့အထူးအစီအစဉ်မှာအပြည့်အစုံနားဆင်ရဖို့ရှိပါတယ်ဒီကနေ့မှာအထူးစီစဉ်နေအတွက်ခရိုင်းတင်ဆက်နေတဲ့အပတ်စဉ်ကဏ္ဍတွေကိုမတင်ဆက်နိုင်တဲ့အတွက်လည်းအထူးတောင်းပန်ပါတယ်။အခုတော့နောက်ဆုံးရသတင်းတွေကိုဒေါခင်မျိုးတက်နဲ့ကိုစော်မိုးကျော်တို့ကပြောပြမှာပါ
။ဒီကနေ့ February 1ရက်နေ့ဟာမြန်မာနိုင်ငံမှာနိုင်ငံတော်တိုင်ပင်ခံဒေါ်ဆန်းစုကြည်နဲ့သမ္မတဦးဝင်းမြင့်အပါအဝင်ဒီမိုကရေစီနှိကြရွေးကောက်တင်မြှောက်ထားတဲ့အရက်သားအစိုးရကိုဖြုတ်ချပြီးစစ်တပ်အာဏာသိမ်းတာတစ်နှစ်ပြည့်တဲ့နေ့ဖြစ်ပါတယ်။ဒီကနေ့မှာကုလသမဂ္ဂအထွေမှုချုပ်ကမြန်မာပြည်သူတွေနဲ့အတူတသားတည်းရပ်တည်နေကြောင်းပြောကြားလိုက်တယ်လို့အထွေမှုချုပ်ရဲ့ဒုတိယပြောခွင့်ရဖရန်ဟိုက်ကတင်းလာနေကုလရုံးချုပ်သတင်းစာရှန်းလင်းပွဲမှာပြောပါတယ
် Secretary General stands in solidarity with the people of Myanmar and their democratic aspirations
မြန်မာပြည်သူတွေနဲ့တသားတည်းရပ်တည်နေကြောင်းနဲ့ရွန်ဂျာပါဝင်လူမှုအတိုင်းဝိုင်းအားလုံးအတွက်အကာအကွယ်ပေးနိုင်ပြီးအလုံးစုံပါဝင်တဲ့လူ့အဖွဲ့အစည်းတွေဖြစ်လာဖို့နိုင်ငံသားတွေရဲ့ဒီမိုကရေစီမျှော်မှန်းချက်တွေအတွက်ပါအတူရက်တည်နေတယ်လို့ပြောသွားတာပါစစ်တပ်အာဏာသိမ်းထားတဲ့တနစ်တာကာလအတွင်းအကြမ်းဖက်မှုတွေပြင်းထန်သလိုလူခွင့်ရချိုးဖောက်မှုတွေလူသားစာနာမှုပြဿနာတွေနဲ့ဆင်းရဲမွဲတင်မှုလဲချက်ချင်းတိုးလာတာကြောင့်နိုင်ငံတလွားဘက်ဆောင်ကအားနည်းမှုဒဏ်ကိုခံရတယ်လို့ဒေသရင်းအတွက်ပါတက်ရောက်မှုတွေရှိလာတဲ့အတွက်ဒီကိစ္စကိုအရေးတကြီးတုံ့ပြန်ဖြေရှင်းဖို့လိုအပ်တယ်လို့လည်းပြောပါတယ်မြန်မာပြည်သူတွေအတွက်ခိုင်မာတဲ့ရလဒ်တွေရဖို့လည်းလိုအပ်နေတယ်လို့လက်နက်ကင်အဖွဲ့အစည်းအားလုံးအနေနဲ့လူသားလွတ်လပ်ခွင့်နဲ့လူခွင့်ရကိုလေးစားဖို့လိုအပ်ကြောင်းလည်းပြောပါတယ်။ဗျံပရာဖြစ်နေတဲ့စစ်တပ်အာဏာသိမ်းထားတဲ့မြန်မာနိုင်ငံရဲ့အခြေအနေတည်ငြိမ်အေးချမ်းလာအောင်ဆွေးနွေးပွဲတွေနဲ့ယုံကြည်မှုတည်ဆောက်နိုင်ဖို့ကုလသမဂ္ဂလုံခြုံရေးကောင်စီအပါအဝင်နိုင်ငံတကာကနေတည်တာတဲ့လှုပ်ဆောင်မှုတွေနဲ့အကူအညီတွေပေးကြဖို့ကုလအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်နိုလင်းဟေဇယ်ကတောင်းဆိုလိုက်ပါတယ
်။ I've called for greater action.including in the security council
မြန်မာနိုင်ငံငြိမ်းချမ်းရေးညွှန်ရေးနဲ့ဒီမိုကရေစီရေးအတွက်ဆွေးနွေးမှုတွေစတင်ဖို့ယုံကြည်မှုတည်ဆောက်ရေးအတွက်အခြေခံအုတ်မြစ်ချနိုင်ဖို့ကုလသမဂ္ဂလုံခြုံရေးကောင်စီအပါအဝင်နိုင်ငံတကာကဝိုင်းဝန်းပြီးတည်တာတဲ့လှုပ်ဆောင်မှုတွေနဲ့အကူအညီပေးကြဖို့ကျွန်မတောင်းဆိုပါတယ်ဒီလိုဖြစ်လာဖို့ဆိုရင်ဒေသစစ်ဆင်ရေးတွေကိုချက်ချင်းရပ်ပြရမှာပါဒါဆိုရင်ယုံကြည်ရတဲ့တိုးတက်မှုရှိလာပြီလို့မြန်မာပြည်သူတွေကမြင်လာမှာဖြစ်ကြောင်းပြောသွားတာပါစစ်တပ်ကဝင်ဟင်ကရောလက်နက်ကြီးတွေပါတုံးပြီးစစ်စင်ရဲတွေကိုပြင်းပြင်းထန်ထန်လှုပ်ဆောင်နေတာကြောင့်အခုဆိုအရက်သားတည်ဆုံမှု1500လောက်ရှိလာပြီးလူပေါင်း4သိန်းကျော်အိုးရင်ဆုတ်ခွာထွက်ပြေးနေရတယ်လို့မြန်မာနိုင်ငံစစ်တပ်အာဏာသိမ်းပြီးတစ်နှစ်ကျော်ကြာလာချိန်ကုလသမဂ္ဂလုံခြုံရေးကောင်စီမှမြန်မာအရေးတင်ပြဆွေးနွေးခဲ့တဲ့ Miss Heather ကတနင်္လာနေ့ကုလရုံးချုပ်သတင်းစာရှင်းလင်းပွဲမှာပြောကြားလိုက်တာပါစစ်တပ်ရဲ့အကြမ်းဖက်မှုကိုငြင်းချမ်းစွာဆန္ဒပြနေတဲ့ပြည်သူတွေဘက်ကလည်းလက်လက်ဆွဲကင်လာတာကြောင့်နိုင်ငံတွင်းအခြေအနေဟာဗျံပရာဖြစ်နေပြီးလူငယ်မျိုးဆက်တွေဟာလည်းလွတ်လပ်မှုနဲ့ဒီမိုကရေစီအတွက်အသက်တွေစည်တည်ကြရပြီဖြစ်တာကြောင့်မြန်မာအနာဂတ်အတွက်နိုင်ငံတကာကနေဝိုင်းဝန်းဆောင်ရွက်ဖို့တိုက်တွန်းလိုက်တာပါမြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းတာတစ်နှစ်ပြည့်လာချိန်မှာ American ပြည်ထောင်စုကမြန်မာစစ်ကောင်စီအဖွဲ့ဝင်တွေအပြင်သူတို့နဲ့ဆက်နွယ်နေသူတွေအပေါ်မှာအရေးယူဒဏ်ခတ်ပြီးဖိအားတွေတိုးပင်းနေတယ်လို့ American နိုင်ငံခြားရေးဝန်ကြီး Anthony Blinken ကJanuary 31ရက်နေ့မှာခြေညံချက်ထုတ်ပြန်ပြောဆိုလိုက်ပါတယ် EU ဥရောပသမဂ္ဂကလည်းမြန်မာနိုင်ငံမှာအာဏာသိမ်းတဲ့ဖြစ်စဉ်အတွက်တာဝန်ရှိတဲ့ခေါင်းဆောင်တွေနဲ့အကြမ်းဖက်မှုလူ့ခွင့်ရေးချိုးဖောက်မှုကျူးလွန်သူတွေအပြည့်အဝတာဝန်ခံမှုရှိဖို့အတွက်စစ်တပ်အာဏာသိမ်းတစ်နှစ်ပြည့်တွင်မှာကြေညာချက်ထုတ်ပြန်တောင်းဆိုလိုက်ပါတယ်။ဒါအပြင်မြန်မာစစ်တပ်ကျူးလွန်နေတဲ့အကြမ်းဖက်မှုတွေလူ့ခွင့်ရေးချိုးဖောက်မှုတွေကိုပြင်းပြင်းထန်ထန်ရှုံချလိုက်ပါတယ်။အာဏာသိမ်းပြီးတဲ့နောက်ပိုင်းအတင်းအဓမ္မဖမ်းဆီးထားသူတွေကိုချွင်းချက်မရှိချက်ချင်းလွှတ်ပေးဖို့နဲ့အရေးကောက်ခံခေါင်းဆောင်တွေစီအာဏာပြန်ပြီးအနှံဖို့လဲထက်လောင်းတောင်းဆိုလိုက်ပါတယ်။ဒါအပြင်စီးရဲတိုက်ခိုက်မှုအလုံးနဲ့မတန်တဆစင်အားသုံးနေတာတွေချက်ချင်းရပ်ပစ်ဖို့နဲ့နိုင်ငံတော်အရေးပေါ်ကြေညာထားတာတွေကိုချက်ချင်းဖယ်ရှားဖို့လဲထပ်မံတောင်းဆိုလိုက်ပါတယ်။မြန်မာအရေးအာဆီယံရဲ့ဘုံသဘောတူညီချက်၅ရပ်ကို EU ကထောက်ခံတယ်လို့အထူးသဖြင့်သက်ဆိုင်ရာအင်အားစုတွေဖြစ်တဲ့အမျိုးသားညီညွတ်ရေးအစိုးရ NUG ပြည်သူ့လွှတ်တော်ကိုစားပြုကော်မတီ CRPH နဲ့တိုင်းဒေသအဖွဲ့အလုံးပါဝင်တဲ့နှိမ့်နှိုင်းဆွေးနွေးမှုတွေပြုလုပ်ဖို့နဲ့အာဆီယံအထူးကော်မတီကိုဒီပါဝင်ပတ်သက်သူအလုံးနဲ့တွေ့ခွင့်ပေးဖို့လဲတောင်းဆိုထားပါတယ်။မြန်မာနိုင်ငံမှာဖေဖော်ဝါရီလရဲ့စစ်တပ်အာဏာသိမ်းပြီးချိန်ကစပြီးစစ်ရာဇဝတ်မှုနဲ့လူသားမျိုးနွယ်ပေါ်ကျူးလွန်တဲ့ရာဇဝတ်မှုမြောက်နိုင်တဲ့ပုံစံနဲ့လူပေါင်းတထောင်ကျော်အသက်ခံရတာကိုတွေ့ရှိခဲ့ရတယ်လို့စစ်တပ်အာဏာသိမ်းတဲ့တစ်နှစ်ပြည့်နေ့မှာ IIMM မြန်မာနိုင်ငံဆိုင်ရာလွတ်လပ်သောစုံစမ်းစစ်ဆေးမှုရန်ကြဲအဖွဲ့ခေါင်းဆောင်နီကိုလတ်စ်ကိုမီချန်ကကြေညာချက်ထုတ်ပြန်ပြောကြားလိုက်ပါတယ်။လုံခြုံရေးအဖွဲ့ဝင်တွေဟာအရက်သားထောင်ပေါင်းများစွာကိုဖမ်းဆီးထားချိန်မှာနှင်းပန်းနှိပ်စက်တာနဲ့အကြမ်းဖက်ဆော့ကားတာတွေတပ်ဖြတ်တာတွေရှိခဲ့ကြောင်းယုံကြည်ရတဲ့ဆွတ်ဆုံမှုတွေရှိနေပြီးအချက်လက်တွေကိုစစ်ဆေးပြီးရင်အထောက်အကူပြုမဲ့အမှုတွေတိစောက်နေတယ်လို့လည်းပြောပါတယ်။မနေ့ကဖေဖော်ဝါရီ၁ရက်နေ့ကတနစ်ကြားနိုင်ငံအဝန်းအရေးပေါ်အခြေအနေကြေညာခဲ့တဲ့အမိန့်ကိုနောက်ထပ်6လတက်တန်းတိုးလိုက်တယ်လို့စစ်ကောင်စီကကြေညာခဲ့ပါတယ်။
American Dam မနက်ဖြန်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းထိုမီတာ32 kHz 9335နဲ့9383လိုင်းထိုမီတာ49 kHz 6153ပထမနာရီဝက်မှာလိုင်းနက်မီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင
် VOA ကနေသတင်းများကိုဆက်လက်တင်ပြပေးနေပါတယ်ကျွန်တော်ကဇော်မိုးကျော်ပါခင်ဗျာမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းတဲ့နှစ်ပတ်လည်နေ့မှာအမေရိကန်ပြည်ထောင်စုကနေနောက်ထပ်စစ်ကောင်စီတာဝန်ရှိသူတွေနဲ့စစ်တပ်နဲ့ပတ်သက်တဲ့ခရိုနီလုပ်ငန်းရှင်တို့ကိုငွေကြေးဆိုင်ရာဒဏ်ကရေးယူမှုတွေတိုးချဲ့ပြဋ္ဌာန်းလိုက်ပါတယ်။အာဏာသိမ်းစစ်တပ်နဲ့ပတ်သက်ဆွနနေသူ9ဦးနဲ့ပုဂ္ဂလိကလုပ်ငန်း2ခုကိုအမေရိကန်ပြည်ထောင်စုအစိုးရဗန္ဒာရေးဝန်ကြီးဌာနကနေအရေးယူလိုက်တာပါ။အဲ့ဒီအထက်မှာမြန်မာကာကွယ်ရေးဝန်ကြီးဌာနရဲ့ထောက်ပံ့ပို့ဆောင်ရေးညွှန်ကြားရေးမှူးပါဝင်သလိုတရားလွတ်တော်တရားသူကြီးချုပ်ဦးထွန်းထွန်းဦးရှင်းနေချုပ်ဒေါ်တီရာဦးအကျင့်ပြတ်ကြာစားမှုတိုက်ဖျက်ရေးကော်မရှင်ဥက္ကဋ္ဌဦးတင်ဦးတို့ပါဝင်ပါတယ်။ပုဂ္ဂလိကလုပ်ငန်းရှင်တွေတဲကဥတီဇာနဲ့သူသား2ယောက်ဖြစ်ကြတဲ့ထူးထက်တေဇာနဲ့ပြည်ဖြိုးတေဇာတို့ပါဝင်ပါတယ်။ဒါအပြင်သူတို့ရဲ့လုပ်ငန်းတွေလည်းပါဝင်ပါတယ်။အဲ့ဒီနောက်တော့လုပ်ငန်းရှင်ဂျွန်နသန်မျိုးကျော်တောင်းနဲ့သူ့ရဲ့ KT Service and Logistics KTSL ဝန်ဆောင်မှုလုပ်ငန်းလဲတန်ခတ်ခံရတဲ့အထက်မှာပါဝင်ပါတယ်။ဒီတန်ခတ်ရေးယူမှုဟာမြန်မာဒီမိုကရေစီအရေးအတွက် American, Britain, Canada သုံးနိုင်ငံပူးပေါင်းဆောင်ရွက်မှုရဲ့လှုပ်ဆောင်ချက်တစ်ခုဖြစ်တယ်လို့ January 31ရက်နေ့နေဆွဲနဲ့ထုတ်ပြန်ထားတဲ့ American ဗန္ဒာရေးဝန်ကြီးဌာနရဲ့ကြေညာချက်မှာဖော်ပြထားပါတယ်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းနှစ်ပတ်လည်နေ့မှာပဲဗြိတိန်အစိုးရကလည်းမြန်မာစစ်ကောင်စီတာဝန်ရှိသူတချို့အပေါ်ဒဏ်ခတ်ရေးယူလိုက်ပါတယ်။မြန်မာနိုင်ငံမှာဒီမိုကရေစီနဲ့တရားဥပဒေစိုးမိုးရေးကိုရိမ့်ရိုင်ပျက်စီးသွားအောင်လုပ်ခဲ့တဲ့အထက်မှာတာဝန်ရှိသူ3ဦးဖြစ်တဲ့တရားလွတ်တော်တရားသူကြီးချုပ်ဦးထွန်းထွန်းဦးရှင်းနေချုပ်ဒေါ်တီရာဦးအကျင့်ပြတ်ခြားစားမှုတိုက်ဖျက်ရေးကော်မရှင်ဥက္ကဋ္ဌဦးတင်ဦးတို့3ဦးကိုတို့ချက်တန်ခတ်ရေးယူလိုက်ပါတယ်ဒီအရေးယူတန်ခတ်မှုဟာမြန်မာဒီမိုကရေစီအရေးအတွက်ပြစ်မှတ်ထားပိတ်ဆို့ရေးယူရေးအရလှုပ်ဆောင်တာဖြစ်သလိုအမေရိကန်ကနေဒါတို့နဲ့သုံးနိုင်ငံပူးတွဲလှုပ်ဆောင်ရေးအစီအစဉ်အရလှုပ်တာဖြစ်ကြောင်း January 31ရက်နေ့နေဆွဲနဲ့ထုတ်ပြန်တဲ့ဗြိတိန်အစိုးရရဲ့ကြေညာချက်မှာဖော်ပြထားပါတယ်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းတစ်နှစ်ပြည့်တဲ့အချိန်မှာဩစတြေးလျနိုင်ငံအနေနဲ့မြန်မာအာဏာသိမ်းစစ်ကောင်စီအပေါ်အရေးယူတန်ခတ်မှုတွေတိုးချဲ့လှုပ်ဆောင်တင်တယ်လို့အတိုက်အခံ Labour Party ရဲ့ နိုင်ငံတကာရေးရာပြောရေးဆိုခွင့်ရှိသူစီနိတ်လွတ်တော်အမတ်ခရစ်စတီနာကန်နီအယ်လီကဝန်ကြီးချုပ်စကော့တ်မော်ရီဆန်ရဲ့အဆိုအရကိုတောင်းဆိုလိုက်ပါတယ်။အာဏာသိမ်းစစ်ကောင်စီနဲ့ပတ်သက်လို့လွန်ခဲ့တဲ့12လအတွင်းဝန်ကြီးချုပ်မော်ရီဆန်နဲ့နိုင်ငံခြားရေးဝန်ကြီးမာရစ်စပီယန်တို့လှုပ်ဆောင်တာဟာအလွန်နောက်ကျပြီးအနှဲငယ်ပဲရှိခဲ့တယ်လို့စီနိတ်လွတ်တော်အတိုက်ခံဒုတိယခေါင်းဆောင်လည်းဖြစ်တဲ့ခရစ်စတီနာကန်နီအယ်လီကJanuary လ31ရက်နေ့မှာဝေဖန်ပြောဆိုလိုက်ပါတယ်။မြန်မာဒီမိုကရေစီရေးအတွက်စိတ်သဘောထားတူတဲ့အခြားနိုင်ငံတွေလှုပ်ဆောင်သလိုဩစတြေးလျအနေနဲ့မြန်မာစစ်ကောင်စီအပေါ်ငွေကြေးနဲ့ခီးသွားလာခွင့်အပါအဝင်ထိရောက်တဲ့ရေးယူဆောင်ရွက်မှုတွေလှုပ်တင်တယ်လို့လည်းတိုက်တွန်းထားပါတယ်။ဒီကနေ့ February လ1ရက်နေ့စစ်တပ်ကအာဏာသိမ်းတစ်နှစ်ပြည့်နေ့မှာတော့မြန်မာပြည်အနှံ့အတန်တိတ်ဆန္ဒပြပွဲတွေလုပ်ဖို့ဒီမိုကရေစီရေလှုပ်ရှားနေသူတွေကကြီးညာထားပါတယ်။အာဏာသိမ်းစစ်ကောင်စီကနှစ်ပတ်လည်အထိမ်းအမှတ်ဆန္ဒပြသူတွေကိုအရေးယူမယ်လို့ကြီးညာထားပြီးစစ်တပ်တောက်ခံပွဲတွေလုပ်ဖို့နေရာတချို့မှာလိုက်လံစီစဉ်နေပါတယ်။ဝူတီရောက်မြို့နယ်မှာဇန်နဝါရီလ31ရက်နေ့ကပြုလုပ်ခဲ့တဲ့စစ်တပ်တောက်ခံပွဲနဲ့ပတ်သက်လို့တော့ဒေသခံတဦးကအခုလိုပြောပါတယ
်။ဝူတီရောက်ပြည်သူတွေတယောက်မှပါတာကိုမတွေ့ရဘူး။သူတို့တက်မင်းသားစုတွေပဲတရင်တွေရှိတယ်ဒီမှာတကကစင်ကကကျရင်စီရင်ရှိတယ်ပြီးရင်ခြေချစစ်ပြူဟာကကျရင်သုံးရင်ရှိတယ်ပြီးရင်ကွာသူတို့ကလဲယုံတက်တယ်ရှိတယ်အဲ့ဒီကျရင်ကမိသားစုတွေကိုသူပြီးတော့ဘူးပြီးတော့မျိုးပါမှာကြတာပဲတွေ့တယ်ဘူးပြီးတော့ဒေသခံတွေတယောက်မှပါတာမတွေ့ရဘူ
းရန်ကုန်မန္တလေးနဲ့ကလေးမြို့တွေမှာဖေဗူအာရီလ1ရက်နေ့မှာဈေးဆိုင်တွေပိတ်မယ်လို့ကြေညာထားတဲ့တချို့ဈေးဆိုင်ပိုင်ရှင်တွေကိုဖမ်းဆီးပြီးအကြမ်းဖက်မှုမတရားအသင်းဆက်သွယ်မှုတွေနဲ့တရားစွဲဆိုတယ်လို့မိသားစုဝင်တွေက VOA ကိုပြောဆိုခဲ့ပါတယ်
ဒါကတော့သတင်းစီစဉ်ကိုဒေါခင်မျိုးသက်နဲ့ကုဇော်မိုးကျော်တို့ကပြောပြသွားတာပါ။အင်္ဂါနေ့နေ့နဲ့ခင် VOA မြန်မာပိုင်းစီစဉ်ကိုဆက်လက်တင်ဆက်နေပါတယ်။မကြာခင်မှာတော့ဒီမြန်မာနိုင်ငံမှာအာဏာသိမ်းတစ်နှစ်ပြည့်သုံးသက်ချက်အထူးစီစဉ်ကိုတင်ဆက်မှာပါ။အခုတော့ဆော့ဆော့ကသတင်းတွေထဲမှာကြားခဲ့ရတဲ့အတိုင်းမြန်မာနိုင်ငံတဝန်းတိုက်ပွဲတွေဆန္ဒပြပွဲတွေဖြစ်နေတဲ့အချိန်မှာဒီကဏီဘက်မှာတိုက်ပွဲတွေဖြစ်နေတဲ့အခြေအနေကိုကြည့်ကြရအောင်ပါ။စကိုင်းတိုင်းအထက်ပိုင်းကဏီမြို့နယ်ချင်းတွင်းမြစ်အနောက်ဘက်ကကျေးရွာတွေမှာစစ်ကောင်စီနဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေဇန်နဝါရီလ31ရက်နေ့ညနေပိုင်းအထိတိုက်ပွဲတွေဖြစ်ပွားနေပါတယ်။တိုက်ပွဲဖြစ်နေစဉ်စစ်ကောင်စီတပ်တွေကအနီးအနားကရွာတွေထဲဝင်ပြီးတော့မီးရှို့တဲ့အတွက်လည်းပင်ကျေးရွာမှာအင်ဂျီ100ကျော်မီးလောင်ကျွမ်းခဲ့တယ်လို့ဒေသခံတွေက VOA ကိုပြောပါရယ်ရန်ကုန်ကပေးပို့လာတဲ့သတင်းကိုကိုရဲမွန်ကပြောပြမှာပါရှင
်ဇန်နဝါရီလ31ရက်နေ့နေ့လယ်ပိုင်းမှာကဏီနယ်ချင်းတွင်းမြစ်အနောက်ဘက်ကန်ကကျေးရွာတွေဖြစ်တဲ့ကင်းပင်အနောက်သောအုံနယ်ဘုတ်စတဲ့ကျေးရွာတွေအနီးမှာစစ်ကောင်စီတပ်တွေနယ်မြေရှင်းလင်းရေးထိုးစစ်ဆင်လာတဲ့အတွက်ဒေသခံကာကွယ်ရေးတပ်တွေနဲ့တိုက်ပွဲဖြစ်ပွားခဲ့ပါရယ်ဇန်နဝါရီလ30ရက်နေ့ကစလို့စစ်တေအင်အား100ကျော်နဲ့ကဏီငယ်တဲကိုဝင်ရောက်နေမြေရှင်းလင်းတာဖြစ်တယ်လို့ကာကွယ်ရေးတပ်တွေဘက်ကပြောပါရယ်တိုက်ပွဲအခြေအနေနဲ့ပတ်သက်လို့ဒေသခံကာကွယ်ရေးအဖွဲ့တစ်ခုဖြစ်တဲ့မဟူယာနဂါအဖွဲ့ကတာဝန်ရှိသူတို့ကအခုလိုပြောပါရယ
်ဒီလေတနာကြီးလောက်မှစဖြစ်တာဗျဟုတ်ကဏီနဲ့ဒီကျွန်တော်မင်းကြီးအစမှာဗျဟုတ်သူတို့ကစစ်ကြောင်းထိုးတာကသူတို့ကမနီးကကြီးနဲ့မနီးအိုင်နဲ့သူတို့ကဗာလဲဒီအပြူတွေအပြူတွေကအပါအဝင်သူတို့ကအင်အား150 200ဝန်းကျင်လောက်ကကြီးနဲ့အထက်ကနေမင်းကြီးဘက်ကနေစထိုးခဲ့တာဗျသူကအဲသူတို့ကတော်တော်လေးတော့ကြဆုံးသွားမယ်ဖြစ်နေကြဒီနေ့ကနှစ်ချိန်မနီးကဟိုနေ့တနေ့ဟိုတနေ့ကတစ်ချိန်ဆိုကျွန်တော်နဲ့သုံးချိန်ဖြစ်တယ်သုံးချိန်ဖြစ်တဲ့နေရာမှာပထမအချိန်ကတော့ထိခိုက်ကြဆုံးမှုမရှိနိုင်ဘူးဗျအဲအခုဒီနေ့ဖြစ်တဲ့အဖြစ်မှာတော့နှစ်ချိန်သုံးလုံးတို့ထိခိုက်ကြဆုံးမှုရှိနိုင်တယ်ဗျပြီးကြတယ်ဗျပုံမှန်နေနေရှင်းလင်းတော့ဆိုရင်ကျွန်တော်တို့ PDF တွေကိုရှာပြီးမှတိုက်ခိုက်လို့ရပါတယ်ဗျအခုကအဲ့လိုမဟုတ်ဘူးဗျကျွန်တော်တို့ PDF တွေကိုမတိုက်ခိုက်ဖြစ်နဲ့ရက်ရွာတွေကိုမီးရှို့တယ်ပြည်သူလူထုတွေကိုတတ်ဖြတ်တယ်ဖမ်းဆီးတယ်အခုရွာ၃ရွာကိုအခုမီးရှို့ကြအခုမီးတောက်ကြီးတဲ့မြင်နေရပါတယ်ဗျ
သူပြောတဲ့ထဲကပြူဆိုတာကတော့စစ်တပ်လိုလာတဲ့ပြူစောဒီအဖွဲ့ကိုပြောတာဖြစ်ပါတယ်အဲ့ဒီအဖွဲ့ကိုလက်နက်တပ်ဆင်ပေးထားခြင်းမရှိဘူးလို့စစ်ကောင်စီဘက်ကတော့အစိုးပိုင်းကငြင်းဆန်ထားပါတယ်စစ်ကောင်စီတပ်တွေဟာဘင်းအနောက်သောအုံနယ်ဘုတ်စတဲ့ခြေရွာတွေကနေအိမ်တွေကိုမီးရှို့ထားတဲ့အတွက်နေအိမ်200နီးပါးရှိတဲ့ဘင်းခြေရွာဟာနေအိမ်100ကျော်မီးလောင်ကျွမ်းနေပြီးစစ်ကောင်စီရဲ့တပ်မတ်100ကမီးရှို့တာဖြစ်တယ်လို့မျက်မြင်ဒေသခံတွေကအခုလိုအခိုင်အမာပြောပါတယ
်ကျွန်တော်တို့နောက်တော့ခြေရွာကအိမ်အိမ်လောင်ပါတယ်မီးတက်ကနဲ့သွားပြီးညှိတဲ့တော့အဲ့ဒီဟာကျွန်တော်ကြည့်ရတော့အဲ့နေမဲ့လောင်ပါလေကြာကျွန်တော်မိသက်ကနေသွားနှိမ့်ပါလေကြာဒီကြည့်ရမှာအခုလောင်နေတာကျွန်တော်ဝင်ကက်လို့မရပါဘူးကြာနော်ဒီရောင်လုံးချင်ပါဗျာ AG က150ကျော်200ပတ်လည်းရှိမှာပါဗျာတောင်သူဦးကြီးရွာတွေပါဗျာနောက်တော့ကြည့်ရတော့ပြစောကြီးက ta taung pi pi so ri ya shu twa da chano lu pi lai ba le bya bin ji ya ga lo tat ma ti ya dik ga tat shu de a ni sa myo ba bya pyo lai de su lo tu ga bin ye ya myaw phwa ma in ji de bya no ai in ye naw phak ga ni ma pat pi lo au le mo ya ba ko taung mun da ba le bya chano rong ne ma tan chi ba le bya
sit kaung si ye tat ma ti ya dik ha sa ne tanin ngun ni yong pa ya ga kin auk ji ya ma sa kan cha ni bi january la 31 ya ni ma lo a ri ya ga ni ta cha ya ri ba ko ဆက်လက် နေမြင် ရှင်းလင်းနေတာ ဖြစ်ပါတယ် ကင်းအောက်ကျွေးရွာမှာ စစ်တပ်ဝင်ရောက် တပ်ဆွဲနေချိန် ရွာသားတူကို တပ်ဖြတ်သွားသလို နေအိမ်တွေက ပစ္စည်းတွေကို ယူဆောင်သွားတယ် လို့ ဒေသခံတွေက ပြောပါတယ် ရွာသား 6 ဦးလည်း ပျောက်ဆုံးနေတယ် လို့ သိရပါတယ် လက်ရှိအချိန်မှာတော့ ကြေးရွာက ဒေသခံတွေဟာ ဘေးလွတ်ရာ တိမ်းရှောင်နေရပြီး ညနေပိုင်းအထိ စစ်ကောင်စီဘက်က လက်နက်ကြီးတွေနဲ့ ပစ်ခတ်တာ ရှိနေပါတယ် ချင်းသွင်းမြစ်တဲကနေလဲ စစ်ကောင်စီရဲ့ ရေရင်တွေကနေ လက်နက်ကြီးတွေနဲ့ ပစ်ခတ်တဲ့အတွက် ဒေသခံ ကာကွယ်ရေးတပ်ဖွဲ့တွေဘက်ကလည်း ပြန်လည်ပစ်ခတ်လို့ စစ်တပ်ရေရင်တစည်းမီးလောင်ခဲ့တယ်လို့ ဒေသခံ ကာကွယ်ရေးအဖွဲ့တွေကပြောပါတယ်ခင်ဗျာ
ကိုရဲမော်ပါရှင် အခုတော့ဦးကျော်စန်းသာတင်ဆက်တဲ့အာနာသိန်းတစ်နှစ်ပြည့်သုံးသက်ချက်အထူးအစီအစဉ်ကိုတင်ဆက်တော့မှာပါ စစ်တပ်ကဖွဲ့စည်းပုံနဲ့အညီလှုပ်ဆောင်တာဖြစ်တယ်ဆိုတဲ့အာနာသိန်းယူမှုဟာ 2008 ဖွဲ့စည်းပုံအရအသက်ဝင်ခဲ့တဲ့ မဆုတ်မပုတ်ဒီမိုကရေစီလုံးဝချုပ်ငြိမ်းစေတယ်လို့လူတိုင်းလူလူယူဆနေကြပါတယ်ဒီအခြေအနေကနေဒီမိုကရေစီလမ်းကြောင်းစီပြန်လဲတက်လှမ်းနိုင်ဖို့ဘာတွေလိုအပ်နေပါသလဲဘလို့နီးလန်းတွေရှိနေပါသလဲအဲ့ဒီနီးလန်းတွေထဲမှာလက်နက်ကင်လမ်းစဉ်ကောဘလောက်ထိအရေးပါပါသလဲပြည်သူပါတီခေါင်းဆောင်ဦးကိုကိုကြီးအန်ယူဂျီနိုင်ငံသားရေးဝန်ကြီးဒေါ်စင်မောင်အောင်နဲ့ကေအန်ယူအတွေ့အမှုဖရိုဖတိုစောတာဒ
မျိုးကျွန်တော်ဗီဒီယိုကိုအခုလိုဝင်ရောက်ဆွေးနွေးရတဲ့အတွက်ကြောင့်ဒါဟာမြန်မာနိုင်ငံမှာစစ်တကအနာသိင်းပြီးတနှစ်မြောက်နေပေါ်လေတနှစ်မြောက်ကာလမှာအဲ့ဒီဟာကိုပြန်ပြောင်းသုံးသပ်တဲ့ဆွေးနွေးပွဲဖြစ်သလိုဘယ်လိုအဖြေရှာကြမလဲထပ်ပေါက်ဘယ်လိုလုပ်ကြမလဲဆက်ဆက်ပြီးတော့ဘယ်လိုဖြစ်လာနိုင်မလဲစသဖြင့်ကျွန်တော်ဆွေးနွေးရမှာဖြစ်ပါတယ်ကျောပထမဆုံးကျွန်တော်မေးသင့်တဲ့ချင်တဲ့မေးခွန်းတစ်ခုကပါလဲဆိုတော့စစ်တပ်ကအာဏာသိမ်းတယ်သူတို့ကတော့ justify လုပ်တယ်အာသူတို့ကဖွဲ့စည်းပုံဥပဒေနဲ့အညီလုပ်တယ်ဒါသူတို့လုပ်တိုင်းပြည်ကိုကောက်အောင်လုပ်ဖို့အတွက်ဖြစ်တယ်ဒီမိုကရေစီလမ်းကြောင်းအမှန်ဖြစ်အောင်တက်မှတ်ပေးဖို့လုပ်တယ်ဆိုပြီးအကြောင်းမျိုးမျိုးပြပါတယ်ဆိုတော့လူတိုင်းကလက်မခံကြတာတွေးရပါတယ်ဆိုတော့သူတို့ပြောတဲ့ justification မှာလက်ခံနိုင်တဲ့အစိပ်ပိုင်းတစုံတရာရှိရလို့များထင်ကြပါလားအဲ့ဒါကိုကျွန်တော်နည်းနည်းလေးအကောင်မြင်ဖို့ကြိုးစားပြီးကြည့်ကြမယ်ဆိုရင်ဘယ်လိုမြင်ရမလဲခင်ဗျာကိုကိုကြီးစဆွေးနွေးပါလားခင်ဗျာတကယ်ကိုဟုတ
်အရင်ဆုံးကတော့စပြောရင်ကျွန်တော်တို့တစ်ချောင်းလုံးပြောလာတာကဖွဲ့စည်းပုံခြေခံဥပဒေအကျက်တဲဆိုတာကိုကျွန်တော်တို့တောက်လျှောက်ပြောလာခဲ့ပဲပေါ့လေဆိုတော့ကျွန်တော်တို့ဆိုရင်2005ပြန်လွတ်လာပြီးညောင်နှစ်ပင်ကြီးလာကန်လောက်ခတဲ့ကဒီတစ်ဖက်သက်ရေးဆွဲနေတဲ့ဟာကိုတောက်လျှောက်ဝေဖန်ထောက်ပြတဲ့အတွက်ကြောင့်ပဲကျွန်တော်တို့ဒါ65နှစ်နဲ့6လပေါ့နော်ဒါထောင်ချခံရရအဲ့တော့အဲ့ဒီကနေပြီးတော့တရုတ်တိုက်ဆွဲသွားလိုက်တဲ့ကိစ္စကဒီဖွဲ့စည်းပုံခြေခံဥပဒေဆိုတာတကယ်ကတော့ဟိုအုပ်ချုပ်သူနဲ့ပြည်သူတွေနဲ့နောက်တကဒီအာဏာခွဲဝင်မှုဒီအာဏာသုံးရပ်ခွဲဝင်မှုအစရှိတာတွေကိုဟိုသဘောတူညီချက်ဖြစ်တဲ့တကယ် political pact ဖြစ်တဲ့သို့တော့သူက political pact မဖြစ်ဖဲနဲ့ဒီဖွဲ့စည်းပုံကိုကိုကျင့်သုံးလာတဲ့အခါကျတော့ပထမ9နှစ်မှာကလေးကလွတ်တော်နဲ့အစိုးရနဲ့ပုတ်တိုင်မှုထိတွေ့မှုတွေဖြစ်ခဲ့နောက်9နှစ်မှာလည်းတခါဆက်ပြီးတော့ကျွန်တော်တို့ဟိုအရက်ဖက်စစ်ဖက်ပြဿနာလည်းဆက်ပြီးကြုံရတော့ဒီဖွဲ့စည်းပုံကို၌ကနိုင်ငံရဲ့ပြဿနာတွေကိုမဖြေရှင်းနိုင်တဲ့အဆုံးမှာနောက်ဆုံးအခုလိုမျိုးဒါစစ်တကအာဏာသိမ်းတယ်သူဘက်ကဒါကိုဖွဲ့စည်းပုံရအာဏာထိန်းတယ်လို့ပြောပြင်မဲ့လို့ဒါဒီဖွဲ့စည်းပုံရဲ့အားနည်းချက်ခြွေယွင်းချက်တွေကြောင့်ဒီအခြေအနေကိုရောက်လာခဲ့တယ်လို့ဒါကျွန်တော်တို့မြင်ပါတယ်ဒါတော့ဟိုပထမအဆင့်ပေါ့လေဒါကျွန်တော်စပြီးဆွေးနွေးခြင်းပါတယ
်ဟုတ်ကဲ့ဒါတော့ဖွဲ့စည်းပုံဟာအင်္ဂလုံးဆက်တဲ့နေရာမှာ foundation ချသလိုပဲပေါ့ခင်ဗျာ foundation မကောင်းရင်တော့အင်္ဂါတရှိမခံနိုင်ဘူးထိုကပြက်ဒီကပြက်ယူရင်းပြက်စီလာမယ်ဆိုတော့တိုင်းပြည်ဟာလည်းပဲဖွဲ့စည်းပုံမှာအများကြီးမူတည်ပါတယ်ဆိုတော့အခုမဆင်မာတို့ကဒီဖွဲ့စည်းပုံများရွေးကောက်တင်မြှောက်ခြင်းခံရတဲ့လွတ်တော်ပုံစံတွေဖြစ်လာကြတယ်အဲ့ဒီအခါမှာသူတို့ကဒီအပြစ်ရှာတာကတော့ဖွဲ့စည်းပုံကတော့မထိုးပြဘူးဒါပေမဲ့အဲ့ဒီဖွဲ့စည်းပုံများလုပ်တဲ့ရွေးကောက်ပွဲမှာဘာမှမလုပ်တဲ့ဆိုပြီးတော့သူတို့ပြောလာတာဖြစ်ပါတယ်ဆိုတော့ဒီကိစ္စနဲ့ပတ်သက်ပြီးဇင်မာနဲ့ဆွေးနွေးပါအဲ့ဒီကဘယ်လိုပြန်ပြောလို့ပါလဲသူတို့ရဲ့အကြောင်းပြချက်က
အဓိကတော့လေဒီရွေးကောက်ပွဲမှာမတမာမှုဖြစ်တယ်ဆိုလို့ရှိရင်လည်းပဲ တချက်ပြန်ကြည့်မယ်ဆိုလို့ရှိရင်တော့ပေါ့နော်ကျွန်တော်တို့ဝင်ရောက်ရှင်ပြန်ခဲ့တဲ့ရွေးကောက်ပွဲရဲ့ပေးထားချက်တွေပေါ့နော်ဒီပေးထားချက်တွေအကုန်လုံးကကျွန်တော်တို့စိတ်ကြိုက်လုပ်ခဲ့တဲ့ပေးထားချက်တွေရောမဟုတ်ဘူးရှင်ဒါ2008ဖွဲ့စည်းပုံစရေးဆွဲတာရောနော်ဒီရွေးကောက်ပွဲဥပဒေပြဋ္ဌာန်းတာတွေရောအကုန်လုံးကပြောရလို့ရှိရင်တော့ဒါတက်မတော်ကပဲနိုင်ငံရေးဥဆောင်မှုခန်းကဏ္ဍမှာပါရမယ်ဆိုတဲ့ဖောင်ဒေးရှင်းပေါ့အခြေခံစဉ်းစားချက်နော်ဒီစဉ်းစားချက်ပေါ်မှာအခြေခံပြီးတော့ပဲဒီမှာသားလို့ပြောရမယ်ဖွဲ့စည်းပုံအခြေခံဥပဒေပြီးရင်သူနဲ့ကန့်ညီမဲ့အဲရွေးကောက်ပွဲဆိုင်ရာဥပဒေညဥပဒေတို့သူတို့စိတ်ကြိုက်ရေးဆွဲထားခဲ့တာဖြစ်တယ်ပေါ့နော်ဆိုတော့အဲ့ဒီစိတ်ကြိုက်ရေးဆွဲထားခဲ့တဲ့ပေးထားချက်တည်းမှာပဲကျွန်တော်တို့ကဝင်ရောက်ရှင်ပြန်ရတာဖြစ်တယ်ပေါ့နော်ဒါတစ်ချက်ပေါ့ဆိုတော့ဒီကိုဝင်ရောက်ရှင်ပြန်တဲ့ကမ္ဘာ2015တော့ကလည်းအဲနိုင်ခဲ့တယ်ဆိုတော့ရွေးကောက်ပွဲတွေကိုအခု2020ပေါ့နော်2020မှာလည်းပဲဒီအတိုင်းပဲကိုဗစ်ကာလဖြစ်နေတဲ့အတိုင်းအောင်ဒါပြည်သူလူထုကဘလောက်ထိပေါ့နော်ဟိုရွေးကောက်ပွဲအပေါ်မှာအထူးအဖြစ်တော့သူတို့ပေါ့နော်အရင်ရင်ရှိခဲ့တဲ့ဘဝအခြေအနေတွေကိုပြန်မသွားကျင်တော့ဘူးနောက်ပြန်လှည့်တာမျိုးမဖြစ်ကျင်တော့ဘူးဒါကြောင့်မို့လို့ဟိုကိုဗစ်ဖြစ်နေစဲကာလမှာကိုပဲကျွန်တော်တို့တော့မှဒါဟိုအောင်နိုင်ရေးတို့ဘာလို့ဆိုလို့ရှိရင်ဒါရန်ကုန်မှာဆိုလို့ရှိရင်ပြည်ပြဝပါပေါ့နော်လုတ်ခဲရတာမဟုတ်ဘူးတကယ်တကယ်ကြတော့ဒါအွန်လိုင်းကနေပြီးတော့ကျွန်တော်တို့လုတ်ခဲရတာရှိတယ်နောက်ပြီးတော့ဒီကိုဗစ်ဆိုင်ရာကန့်သတ်ချက်တွေနဲ့ဆောင်ရွက်ခဲ့ရတာတွေရှိတယ်ပေါ့နော်ဒီရွေးကောက်ပွဲဆိုလို့ရှိရင်လည်းဒီကိုဗစ်နဲ့ကန့်ညီတဲ့ campaign မျိုးပဲလုပ်ရမယ်ဆိုတော့ rules အစ်စ်တွေလည်းထုတ်ပြန်ခဲ့တာရှိတယ်။အဲ့တော့ဒီကြားထဲကပဲကျွန်တော်တို့ကပြောရမယ်ဆိုလို့ရှိရင် online ရေးကိုလုပ်ခဲ့တယ်။ဆိုတော့တစ်ဖက်ကလည်းပဲပြန်ကြည့်မယ်ဆိုလို့ရှိရင်ပြည်သူလူထုကဒီကြားထဲကမဲပေးတဲ့နှုံးနဲ့မဲပေးလို့တဲ့စိတ်ဆန္ဒကိုကြည့်မယ်ဆိုလို့ရှိရင်ပြည်သူလူထုရဲ့ဟောပါပေါ့နော်ဒီသဘောထားယက်တီချက်နဲ့ရွေးကောက်ပွဲရှားလက်တွေဟာမကွာဘူးလို့ကျွန်တော်တို့ပြောလို့ရတယ်။နောက်တစ်ဖက်မှာလည်းပဲတတိယလုံးအတိုင်းတာနဲ့ရွေးကောက်ပွဲစောင့်ကြည့်လေ့လာတဲ့သူတွေနိုင်ငံတကာစောင့်ကြည့်လေ့လာတဲ့အဖွဲ့အစည်းတွေရဲ့ထုတ်ပြန်ချက်အရဆိုလို့ရှိရင်လည်းပဲဒါရွေးကောက်ပွဲတွေကတော့တရားရဂိုင်းလုံး free and fair ဖြစ်တယ်ဆိုတော့ဘယ်ရွေးကောက်ပွဲမှာမှတော့မရှိပါဘူး။ဒါကြောင့်မို့လို့ပဲခုနပြောတဲ့ရွေးကောက်ပွဲဆိုင်ရာ complaint mechanism တွေထားပေးထားတာဖြစ်တယ်ပေါ့နော်။ဒါတစ်ခုချင်းစီမှာ case တွေမှာတိုင်ကြားလို့ရတယ်ရွေးကောက်ပွဲဆိုင်ရာဥပဒေအရ။အဲတကယ်၍ထားမှာတော့ဟိုကျွန်မမြို့နယ်မှာဟိုပဲမဲယုံတစ်ခုမှာဖြစ်တယ်ဆိုရင်ဒီမဲယုံနဲ့ပတ်သက်တဲ့ case ကိုကျွန်တော်တို့မြို့နယ်ကနေဆင်းဆင်းပဲရေဆိုင်ဖို့လို့ legal mechanism လည်းပေးထားပြီးသားဖြစ်တယ်ပေါ့နော်။ဆိုတော့အခုဟာကြီးကကြတော့တပြီလုံးအတိုင်းအတာကြီးနဲ့အာနာသိမ့်လိုက်ရအောင်အောင်ဒါရွေးကောက်ပွဲမှာပေါ့နော်။မှားယွင်းမှုတွေရှိနေတာမဟုတ်ဘဲနဲ့ဒါကတော့အခုချိန်ကြီးလည်းမပြနိုင်ပါဘူး။အခုချိန်ကြီးလည်းဒီအကြောင်းပြချက်ပေါ့နော်။အာနာသိမ့်ရတဲ့အကြောင်းပြချက်ကရွေးကောက်ပွဲမှာမတရားလုပ်ခဲ့လို့လိမ်ညာခဲ့လို့ပေါ့နော်။အတင်းအဓမ္မပေါ့နော်။ဒီလုပ်ခဲ့တဲ့ပုံစံမျိုးနဲ့ကြောင့်မလို့အာဏာသိမ်းရတယ်ဆိုတော့ရည်ရွယ်ချက်ပေါ့နော်အကြောင်းပြချက်ကိုအခုချိန်ဒီ evidence မပြနိုင်သေးဘူးပြနိုင်နေတာကတော့ဘာလဲဆိုတဲ့ခါကျတော့အတင်းအာမအခုမြို့နယ်ကော်မရှင်တွေတိုင်းကော်မရှင်တွေကိုသူတို့မှားယွင်းစွာလုပ်ခဲ့ပါတယ်ဆိုပြီးတော့အတင်းဖိအားပေးနေတဲ့ဖိအားပေးမှုတွေကိုပဲကျွန်တော်တို့ကြားနေတာဒါကဘာလဲဆိုတဲ့ခါကျတော့သူတို့အာဏာသိမ်းရတဲ့အကြောင်းပြချက်တစ်ခုဖြစ်တဲ့အဲဘောရွေးကောက်ပွဲမှာ fraud ဖြစ်လို့ပေါ့နော်မတရားမှုဖြစ်လို့ဆိုတဲ့ဟာက legal point of view ပါတော့ practical point of view ကအမှားယွင်းနေတယ်မဟုတ်ဘူးလို့ပဲကျွန်တော်အနေနဲ့ပြောချင်ပါ
ဟုတ်ကဲ့ဟုတ်ကဲ့အဲရူတာရမှုရောတော့တကယ်တော့လက်လက်ကင်တော်နိုင်ရေးဆင်နွှဲလာရတာကြာပြီဒါပေမဲ့2008ဖွဲ့စည်းပုံဥပဒေစပြီးတော့ဒီရွေးကောက်ပွဲလုပ်ပြီးတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပထမတက်တန်းဘာညာအောင်မြင်လာတဲ့ကာလနဲ့အခုအနာစင်းလိုက်ပြီးတဲ့ကာလမှာဆရာတို့ဘက်ကတွန့်ပြန်မှုကလုံးဝပြောင်းလဲသွားတယ်လို့ပြောရပါလိမ့်မယ်ဆိုတော့အဲ့ဒီ2008နဲ့အလုပ်ဖြစ်နေတဲ့ကာလလို့ပြောရမယ်အဲ့ဒီဆိုရပထမတန်းကာလမှာဆရာတော်မူရဘက်ကဒီဖွဲ့စည်းပုံအတိုင်းဆက်လက်ပြီးတော့အလုပ်ဖြစ်လိမ့်မယ်တကယ်ပဲအောင်မြင်မှုရလာလိမ့်မယ်လို့ပြောလင်းချက်ထားခဲ့ပါသလားအဲ့ဒီမှာဟ
ောပထမတစ်ခုကတော့လေကျွန်တော်တင်ပြလိုတာကဖွဲ့စည်းပုံတစ်ခုရှိတယ်ဆိုတာကဘာမှမရှိတာတဲ့စာရင်ပေါ့နော်ဒါကတော့ ground rule လေးတစ်ခုတော့ရတာပေါ့အဲ့တော့ဒုတိယချက်ကတော့ဒီဖွဲ့စည်းပုံကခုနဟိုအရှိကဆံမတို့ဆရာတို့ပြောသွားသလိုပဲပေါ့နော်သူကအစုဖွဲ့စည်းပုံကိုနိုင်ကွာအားနည်းချက်ရှိတယ်အဲ့ဒီအားနည်းချက်ကလည်းဗာလဲဆိုရင်တက်တဲ့အစိုးရတိုင်းကအဲ့ဒီအားနည်းချက်ကိုကင်ပြီးတော့သူတို့အားစာချက်အောင်ဖြစ်အောင်လုပ်နိုင်တဲ့ဟာကဒီဖွဲ့စည်းပုံခြေခံဥပဒေအဓိကအားနည်းချက်ပဲအဲ့တော့ဒီထဲကပို့ပြီးအရေးကြီးတာကစစ်တပ်ကလည်းတောက်လျှောက်တစ်ဖက်လုံးသူက25ရာခိုင်နှုန်းကင်ထားမယ်ဆိုတဲ့အချက်ကလည်းရှိနေတာပေါ့နော်အဲ့တော့ဒါပဲကျွန်တော်တို့မြင်တာကကျွန်တော်တို့ဒီ NCA အရကျွန်တော်တို့ဟိုသူတို့ရဲ့အမြင်တွေကိုတွေ့ရတာတော့ဒီဒါကိုပြင်ကိုပြင်မယ်ဆိုတော့အခြေခံတစ်ခုကိုကျွန်တော်တို့ကခြင်ထားတဲ့ခါကျတော့ဒါကိုဒီပြင်လို့ရမယ်ဆိုတော့အခြေခံအကြောင်းကျွန်တော်တို့ကလည်းဒီ NCA လမ်းကြောင်းကနေတစင်ပြင်ဖို့စ조사မယ်ပြင်ပြီးတော့เนาะကျွန်တော်တို့ဒီနိုင်ငံကိုဖြည်းဖြည်းဟိုယုံကြည်မှုတည်ဆောက်ရင်းနဲ့ဟို reconciliation ပေါ့เนาะဒီအပြန်လဲတင်မြရေးအမျိုးသားပြန်လဲတင်မြလမ်းကြောင်းကိုသွားကြမယ်ဆိုရင်တော့ဖြစ်နိုင်တယ်ဆိုတဲ့ဟာက ကျွန်တော်တို့အဲ့ဒီမျောလင့်ချက်နဲ့ကျွန်တော်တို့လုပ်ခဲ့ကြတာပေါ့နော်ဒါပေမဲ့အမှန်တကယ်ကျတော့ဒီလိုမျောလင့်ခဲ့တဲ့ဟာကခုနပြောသလိုပဲဒီသူတို့ရဲ့အကြောင်းပြချက်ကတော့ဒီရွေးကောက်ပွဲရဲ့မဲမသွားမှုပေါ့နော်ဒါပေမဲ့အမှန်တကယ်ကတော့ဟိုဘယ်ရွေးကောက်ပွဲမှာတော့ဒီလို complain ကတော့အနေနဲ့များရှိကြတာပဲအဲ့တော့ဒီအခြေခံပေါ်ပေါ်မူတည်ပြီးတော့သူပေးရချက်ထဲကပဲဖြေရှင်းရမှာပဲဖြစ်တယ်အဲ့တော့ကျွန်တော်တို့လည်းဒီအဲ့ဒီအခြေခံကိုထောက်ပြပြီးတော့ဒီ January 29ရက်နေ့မှာဆိုရင်ကျွန်တော်တို့ statement ထုတ်ပြီးတော့ဒီဟာကိုသူပြေရချက်တဲ့ပေါင်တဲ့ရည်ဖြစ်ရှင်းကြပါရှိထားတဲ့လမ်းကြောင်းကိုထိန်းပြီးတော့ဒီနိုင်ငံကိုရှေ့ဆက်သွားနိုင်အောင်ဆိုတဲ့ဟာမျိုးလည်းကျွန်တော်တို့ supporter ပေးခဲ့ပြီးဖြစ်ပါတယ်။ဒါအောင်ပြောရမယ်ဆိုတော့ဘာပဲဖြစ်ဖြစ်အာနာတော့သိမ်းပလိုက်တဲ့ခါကျတော့လေအာနာသိမ်းတဲ့ဟာကြီးကိုတော့ဘလို့မှအကောင်းမြင်လို့မရဘူးဗျ။အဲ့ဒါကြောင့်အာနာသိမ်းတာအမတန်ဆိုးတာဒီမိုကရေစီကိုသွားမယ်လို့ပြောနေတဲ့လူတွေအာနာသိမ်းတာကိုတော့အကောင်းမြင်ပါဘူးလို့ဟုတ်ကဲ
့။ဟုတ်ကဲ့။တကယ်တော့ဒီသူတို့စိတ်တိုင်းကြရေးဆွဲထားတဲ့ဖွဲ့စည်းပုံနဲ့သူတို့စစ်တပ်ကခြင်ထားတဲ့အာနာလည်းပဲအင်တန်များပြပါတယ်။အဲ့ဒါကြောင့်တချို့လူတွေကသုံးပတ်ကြတဲ့အာနာသိမ်းကြီးကမလိုပါဘူး။စစ်တပ်ကသူတို့ကြိုက်တာလုပ်နေထိုင်တာပဲဆိုပြီးတော့အစကတည်းပြောကြပါတယ်ဆိုတော့ဒီအချိန်မှာသူတို့ကအာနာသိမ်းလိုက်တယ်ဆိုတော့သူတို့ဖွဲ့စည်းပုံဟာသူတို့ကိုအလုံးလောက်အကာအကွယ်မပေးနိုင်တော့ဘူး။ပြည်သူတွေရဲ့ဒီမိုကရေစီလိုလားတဲ့အင်အားကပိုပြီးတော့ကြီးမားလာတယ်လို့သူတို့သုံးသပ်ပြီးတော့ဖြတ်လိုက်တယ်လို့ပဲကျွန်တော်ထင်ပါတယ်ဆိုတော့ရှေ့ကိုဆက်ပြီးသူတို့လုပ်မယ်လို့ပြောတဲ့ကိစ္စတွေကရောဒီတဲ့ပို့ပြီးတော့ဒီမိုကရေစီကိုရှင်သန်စေမဲ့2008တဲ့ပို့ပြီးတော့ဒီမိုကရေစီကိုအားပေးဖြစ်ထွန်းစေမဲ့ဖွဲ့စည်းပုံမျိုးဖြစ်လာနိုင်ပါမလား2008မှာသူတို့အကန့်အသတ်နဲ့ပေးထားတဲ့ကာလတွေကပြည်သူ့ရဲ့ဒီမိုကရေစီလိုလားမှုအချိန်ဟုတ်မြင်လာတာကိုတော့သူတို့လက်မခံလို့လူလူပတ်တယ်ဆိုရင်သူတို့နောက်ထပ်ပြန်ပြီးတော့ရေးဆွဲပေးလာမယ်ဆိုတော့ဖွဲ့စည်းပုံကရောဒီဟာတဲ့ပို့ပြီးကောင်းလာနိုင်ပါမလားဆိုတာလည်းစဉ်းစားစရာဖြစ်မယ်လို့ထင်ပါတယ်ဆိုကိုကြီးဘယ်လိုမြင်ပါလဲခင်ဗျာဘယ်လိုသွားပါလဲ
ဟိုကျွန်တော်တို့နိုင်ငံရေးမှာကဟိုကိုတံပိုးထားတဲ့တံပိုးတွေပေါ့နော်နှုံးတွေဆန်တွေရှိဒါယုံကြည်ချက်နဲ့ပတ်သက်တဲ့ကိစ္စပေါ့နောက်တစ်ခုကတော့ဒါကျွန်တော်တို့နိုင်ငံမှာမဟုတ်ဘူးဟိုကမ္ဘာနိုင်ငံရေးမှာလည်းပဲဒီ real politics ဆိုတဲ့ပဂတိနိုင်ငံရေးကိုကျွန်တော်တို့ဟိုထက်မစင်စားလို့မရတဲ့အခြေအနေရှိတယ်ဆိုတော့ဒါကြောင့်မလို့ကျွန်တော်2012ထောင်ကလွတ်လာပြီးတော့အခုကျွန်တော် timeline ကတက်လာတဲ့ကျွန်တော်ဟို interview အဟောင်းနေတဲ့မှာ2014မှာကျွန်တော်ပြောခဲ့တယ်အဲ့ဒါပါလဲဆိုတော့ချွတ်တော်နိုင်ငံရေးအားကောင်းအောင်လုပ်ဖို့လိုတယ်ဒါအမှန်အရေးကြီးတယ်သို့တော့ရွေးကောက်ပွဲတက်တက်နဲ့နိုင်ငံရဲ့ပြဿနာတွေအားလုံးကိုဖြေရှင်းလို့မဖြစ်နိုင်ဘူးဆိုတဲ့ဟာကိုကျွန်တော်2014မှာကျွန်တော်ဒါ interview ပေးခဲ့တဲ့ဟာပေါ့ဒါကျွန်တော် timeline မှာကျွန်တော်ပြန်တက်လာတော့အခုကျွန်တော်ပြန်ပြီးတော့ save လုပ်ထားပါတယ်အဲ့တော့ပြောချင်တာကချွတ်တော်နိုင်ငံရေးအရေးကြီးတယ်ရွေးကောက်ပွဲအရေးကြီးတယ်သို့တော်တစ်ချိန်တည်းမှာကျွန်တော်တို့နိုင်ငံလိုစစ်တပ်ရှိတဲ့နိုင်ငံပေါ့ဟို68 62 88တောက်လျှောက်ပြီးအာဏာသိမ်းမှုနဲ့စစ်တပ်ကနိုင်ငံရေးမှာဟိုတောက်လျှောက်လွှမ်းမိုးလာတဲ့အခြေအနေမျိုးမှာရွေးကောက်ပွဲတက်တက်နဲ့ဖြစ်ချင်းလို့မရဘူးဆိုတာကကျွန်တော်တို့ကြိုက်ပြီးဖြစ်စေမကြိုက်ပြီးဖြစ်စေအဲ့ဒါဟာပဂတိနိုင်ငံရေးအခြေအနေဖြစ်နေခုနကဖွဲ့စည်းပုံအခြေခံဥပဒေနဲ့ပတ်သက်လို့ပြောရင်ကိုကျွန်တော်တို့ကနီလန်းနှစ်ခုနဲ့ဖွဲ့စည်းပုံကိုပြင်ဖို့စ조사ခဲ့ကြတယ်။လွတ်တော်တွင်ပြင်ဖို့စ조사တဲ့နီလန်းရဲ့ NCA ကနေတဆင့်ကျွန်တော်တို့ဒါဒီတော်စုသဘောတူညီချက်ရပြီးလွတ်တော်ထဲမှာပြင်ဖို့ဆိုပြီး조사ခဲ့တဲ့အထက်မှာဦးသိန်းစိန်ပထမတက်တန်းမှာဘာနာရေးဆိုင်ရာဖြေလျှော့မှု54ချက်တိုးချဲ့ပြီးတော့ပြင်ဆင်နိုင်ခဲ့တယ်။သို့တော့ NLD လက်ထက်မှာဖွဲ့စည်းပုံပြင်ဆင်ရေးကြိုးပမ်းမှုဟာဒီမတန်မစွမ်းမတန်စွမ်းကလွဲပြီးတော့ကျွန်တော်တို့ပြင်ဆင်မှုမလုပ်နိုင်ခဲ့ဘူးဆိုတော့အဲ့တော့ဒါကဘာပြလဲဆိုတော့ကျွန်တော်တို့ကဘုနာကပြောတဲ့ဒီရွေးကောက်ပွဲနိုင်ငံရေးတဲ့ပို့ပြီးနဲ့ဆိုင်တဲ့အရက်ဖက်စစ်ဖက်ဆက်ဆံရေးကိစ္စတွေကိုပါထင်ဟပ်နေတယ်ငြိမ်းချမ်းရေးကိစ္စမှာလည်းပဲအထင်ငော့တွေဖြစ်တဲ့ကိစ္စမှာအဲ့ဒါကကျွန်တော်တို့ဘုနာကပြောတဲ့ဟိုတစ်ဖက်ကရွေးကောက်ပွဲအနိုင်ရရေးလုပ်တဲ့လူထုနိုင်ငံရေးအပြင်ကိုဒါ elite politics ကိုခေါ်တာပေါ့ထိပ်သီးပိုင်းခေါင်းဆောင်ပိုင်းကြားထဲမှာကောင်းမွန်တဲ့ဆက်ဆံရေးတိဆောက်နိုင်ခြင်းဟလာဒီကျွန်တော်တို့ဆွေးနွေးညှိနှိုင်းနိုင်ခြင်းဆိုတဲ့အချက်တွေဟာဒီတိုင်းရင်းသား EO တွေနဲ့ပတ်သက်တဲ့ကိစ္စမှာရောဒါတွေဟာဒါပြီးခဲ့တဲ့9နှစ်နဲ့ပတ်သက်ပြီးတော့ကျွန်တော်တို့သုံးသပ်စရာတွေတော့အများကြီးဖြစ်လာတယ်ပေါ့အဲ့တော့သို့တော့အခုရုပ်ောက်ပွဲလှုပ်ပေးမယ်ဆိုတဲ့ကတိနဲ့ပတ်သက်လို့တော့ကျွန်တော်တာမန်ပြည်သူတယောက်အနေနဲ့ပြောရင်မယုံမယုံမှုဆိုတော့ဘာလဲဆိုတော့ဒီလိုပဲစစ်တပ်ကရုပ်ောက်ပွဲလှုပ်ပေးမယ်လို့ကတိပေးတယ်ဟလာဘာတွေပဲအကြောင်းပြပြရလက်ကိုမကြိုက်ရင်အကောင့်တွေမပေါ်ဘူးအာနာသိန်းနေဆိုတဲ့အမြင်ကဟိုပြည်သူသားတွေမှာတော်တော်ကိုခိုင်ခိုင်မာမာဖြစ်သွားတဲ့အခါကျတော့ ကျွန်တော်တို့ကဟိုရွေးကောက်ပွဲလုပ်မယ်ဆိုရုံနဲ့တော့ဒီလိုနဲ့မရဘူးတကယ်ကဒီအချက်တဲကိုဖြည့်ရှင်းဖို့အတွက်ဂျာကာလာဖြည့်ရှင်းမှုတရက်ကိုကျွန်တော်တက်ဆိုင်တဲ့အင်အားစုတွေကြားထဲမှာဘယ်လိုတိဆောက်မလဲဆိုတာကခုနကရွေးကောက်ပွဲတွေဖွဲ့စည်းပုံအခြေခံဥပဒေတွေတက်ကိုလက်တလောအရေးကြီးတဲ့ကိစ္စဖြစ်တယ်လို့ကျွန်တော်မြင်ပါတယ်ဒါကြောင့်အတင်ကူးပြောင်းရေးကာလာပေါ့ဂျာကာလာသဘော
ဘာလို့ညီမှုတစ်ခုရနိုင်ရင်တော့1800ကောင်းတဲ့ဖွဲ့စည်းပုံနဲ့ဖြစ်လာနိုင်တယ်ဆိုတဲ့ဘောပေါ့နော်ဟုတ်ကဲ့မဇိမာဝင်တဲ့သဘောထားလေးပြောပါဦးခင်ဗျာတကယ်ကြောင့်ဟုတ်ကဲ့ဟုတ်ကဲ့အခုနအရှိမာပေါ့နော်အခုဟိုဟိုပြောသွားသလိုမျိုးပဲခုနပြောသလိုရွေးကောက်ပွဲကတိုင်းတာစရာပေါ့လीเนาะဟိုဒီမိုကရေစီနိုင်ငံတကာနိုင်ငံအတွက်တိုင်းတာစရာပေါ့များစွာတွေကမှာသူကမက်ရှာမန့်တစ်ခုလည solution. You got boy jaladigu, let canjins or a political tolerance to Amyajiwa to get IPA transition with Dome solution. Bono, so tomorrow BMP or Tibu Lura, tomorrow Dime Pika. The gay on democratic transition with Dogetana. Obey Taja Yap. The Natalshiku have Yankaziwazo Bono. The gay di Quasibo Tigan Urika. Transition who are baited the gay Bono, the Ubono. Then Gubia is ဟိုဇီးပုံအခြေခံဥပဒေတစ်ခုဖြစ်ခဲ့တာဆိုတော့အဲ့ဒါဟုတ်မနေဘူးပေါ့နော်ဟိုဥပမာဆိုဆိုကြပါစို့ဆိုတော့ဥပမာခုနကပြောလို့နှစ်ဆယ်၅ရာခိုင်နှုန်းပါနေတာတွေရောနောက်ပြီးတော့ဒီနိုင်ငံရေးရှိမှန်းချက်မှာကတဒီပေါ့နော်အခြေခံမူတွေထဲမှာဟိုကတက်မလို့ကနိုင်ငံရေးဥဆောင်မှုခန့်ကဏ္ဍမှာပါမယ်ဆိုတာပါပြီးတော့သူကဘယ်တော့ဆုတ်ခွာမလဲဆိုတော့တိုင်းလိုင်းကိုထည့်မထားဘူးပေါ့နော်တိတ ကျွန်တော်တို့လိုအပ်ပါလေအောင်မယ်ဆိုတော့ခုနပြောတဲ့ဈာကလာအစီအမံဆိုတာဒီကိစ္စတွေမှာလည်းပါသွားမှာပေါ့လေနော်ဈာကလာအစီအမံဆိုတာဒီကွန်စတီကျူရှင်းကလည်းအစီအမံတစ်ခုတည်းမှာပါမှာပေါ့ဒါအပြင်ကျွန်တော်တို့စတိတ်ဟိုလ်ဒါတွေကအများကြီးပဲအခုပြောရမယ်ဆိုရင်အခုပြောရင်ဒီရွေးကောက်ဖွဲ့အနိုင်ရတဲ့ပါတီနဲ့စစ်ကောင်စီနဲ့ဖြည့်ရှင်းရမယ်ပြဿနာမဟုတ်ဘူးကျွန်မမြင်တာကတော့ဒီစစ Amanya to the federal about democracy loop join tomorrow time here. Federal set in air, federal chicken, net dead democracy, cynical, Mutuabu solution. The other night, you're fishing, I'm a hope. So, Raka Jano, D. John Diarigo, they get tin headed, no? Or fishing whom you, chicken whom you, chicken day. Now, you're Ama cane, the stable, Alonwa, Ama cane, Jagala, seaman to cool you, low at it. So, Rodilum Yogo, the water we were back, Kuna Jore. You got with Wamala, desetting upon a dow, then a good teaching, desetting it. La Viro, Manitania Malode, you got where I'm catching the rope, Yanira, not a tap below Mesuaro. The Wamale, reasonable people, Jojan City, Mulamashi, let do them a job. So, Dilamalo, who might be a better now, occasion anyhow. I do, to my daughter, I know Jagala, Simon, the Kumu Lore, I know Simon, the Kulu, Mahuna, go shame of your daughter upon. Kanakana, you got over to sit that she. ดาซงนะบรออูพิวเซ่อาชีจาซงนะบรอเสอานาเตนสมะเทนมะเทนดุอานาเตนเนี่ยดีลีทองดันนี่ลูรีตัดเดเปียงตัดเดเนาะอูปิวอ่ะมั้ยซุยเอ้อนาวกินลุกขึ้นยานี่แหละอินฟินิตี้กัลเจอร์นาวอะคาวเทเบิลเมคานิซึมดาดิลงว่าไม่ใช่เว้ยเนี่ยอะกูจมรเราท้องชิดเดอูปิวเว้ยแกจ้ะเนาะอะเมียวตาเปลี่ยนเลยติ้นเนี่ยเยซูราจีโกเว้ยซุเมสิไม่พี่รอจมรดาฮากาโกบักกะดีสร้างเว้ยซุบีตั้วแกดามาอ่องเนี่ยมูไอ้ดอกบ้าจังไม่อ่องเนี่ยแหละแ Magane, Piaule, who pissy, Nine, Abbe, you chain who was already another thing what they are teaching. I don't palo lesso in tomorrow transition adjustable. Twin Gupiamas were a mechanism. The Yamadamu, so the report, the Twin Gupiamus and the Yamadamuzure, the Yamadamu mechanism. Now, you know, do you know that we got a big carry? Down you move down, come mechanism in the cook. Tarila Pablo Lole, Chakalasi. I go machine, you got away the tenny. Pishin and Mamma, who you see Alamagam Bulu or Juanine, so you know what I
say. Okay. Pedro Tadu Mugu, like, you know, Dikizama Sunizim, I saw. Dikima, good laws of Chinne, a kite dama body. D. Then let him ya ye. D. Sit diet, Gaucha, Bossit diet.
ကျွန်တော်ဒီလိုဆွေးနွေးချင်ပါတယ်နံပါတ်1ချက်ကသူတို့နဲ့ညှိနှိုင်းတယ်ဆိုတာကကျွန်တော်တို့အဖွဲ့အစည်းအကျိုးစီးပွားနဲ့ကျွန်တော်တို့ပုဂ္ဂိုလ်ရေးအကျိုးစီးပွားတဲ့ညှိနှိုင်းတာမဟုတ်ပါဘူးသူတို့နဲ့ကျွန်တော်တို့ညှိနှိုင်းဖို့ကြိုးစားခဲ့တဲ့ကိစ္စတွေဟာညှိနှိုင်းကံကိုပြုပြင်ပြောင်းလဲမှုတစ်ခုကိုအရွေးကိုသွားနိုင်အောင်စနစ်တကျနဲ့ဖောင်ဒေးရှင်းချပြီးသွားဖို့အတွက်က ဒီရွေးကောက်ပွဲဆိုတဲ့ဟာလေးနဲ့ကတော့ဟိုဥစ္စာပေါ်တော့ဒီစီမီတို့အဆင့်တော့မရတော့ဘူးဘာကြောင့်လဲဘယ်သူမှမယုံတော့တာဆိုတော့ NCA ကသွားမယ်လဲသူပြောနိုင်တယ်ဒါလည်းဘယ်သူမှမယုံတော့ဘူး NCA ကိုသူကိုယ်တိုင်ကဖောက်ချိုးဖောက်လိုက်တာလေဆိုတော့အာသာသိလာကအဲ့ဒီချိုးဖောက်တာပဲအဲ့တော့ဟိုပြောလို့တာကကျွန်တော်တို့ကဒီဒီ ဟိုဥစ္စာပေါ်တော့ဒီအနာဘောမှာအခြေလိမ်တော့ဟိုအပေါ်ရန်ဖုံးလိုက်တဲ့ပုံစံထက်အနှစ်သာရအရာကျွန်တော်တို့ဘယ်လိုချစ်ဆက်သွားမလဲဆိုတာကအဲ့ဒီဘက်ကိုကျွန်တော်ဥတည်ဖို့လိုတယ်အဲ့တော့ဥတည်မယ်ဆိုရင်ကျွန်တော်တို့သွားလို့တဲ့ ဒီရိုက်ကောက်ပွဲကအဖြေမဟုတ်ဘူး။NCO တခါထပ်ပြီးလုပ်ပဲဆိုလဲသူကိုယ်တိုင်ကဖြတ်ထားတဲ့ဟာအဖြေမဟုတ်ဘူး။အဲ့တော့နောက်တစ်ခုလည်းရှိတယ်2021ရွေးကောက်ပွဲရလတ်ကိုအကောင့်ထဲပေါ်ပဲဆိုတဲ့အယူဆမျိုးတွေလည်းကျွန်တော်ကြားဘူးတာရှိတယ်။ဒါပေမဲ့အဲ့ဒီဟာကိုအကောင့်ထဲပေါ်ဖို့သွားပြန်မယ်ဆိုရင်လည်းဒါသူပြတော့နိုင်ငံတွေကတော့သူပြင်ပေါ်တော့ဒီစစ်တပ်အာဏာသိမ်းတာကဟိ င်ကာလကိုပြန်သွားမယ်ဆိုရင်အဲ2010ရက်လောက်ကောင်းတဲ့ပေါ်ကြပါဆိုတော့ဒီတချို့ဟိုဥစားပေါ့နော်ဒီနိုင်ငံတကာအဖွဲ့အစည်းတွေရဲ့ဟိုအပြောတာဆိုတာတွေလည်းကြားမှုတာပေါ့အဲ့ဒါလည်းအဖြေမဟုတ်ဘူးအဲ့ဒါဆိုရင်တော့2008ကိုပြန်သွားတယ်ဆိုရင်ဒီချားရဟတ်ထဲမှာကျွန်တော်တို့တဝဲလေလေပဲဘယ်မှမထွက်နိုင်ဘူးပေါ့နော်အဲ့ကြောင့်အကောင်းဆုံးကတော့ခုနကျွန်တော်တို့ရှေ့ရခေါင်းဆောင်တွေပြောသားလို့ပဲဒီဂျားကာလဖြည့်ရှင်းမှုတရက်ဆိုတာကဖွဲ့စည်းပုံအခြေခံဥပဒေအစ်စ်ရေးဆွဲတဲ့လမ်းကြောင်းကိုအခြေခံတဲ့ဂျားကာလဖြည့်ရှင်းမှုနဲ့ဒီတာဝန်ယူတာဝန်ခံမှုပေါ့ impunity ပေါ့နော်ဒီဘယ်လိုပြောမလဲဟိုခုနကချက်မှပြောသားလို့ပေါ့နော်ဒီ transitional justice လို့ဟာမျိုးပေါ့နော်ဟိုဥစားအဲ့လိုကိစ္စမျိုးတွေကိုထက်သွင်းစဉ်းစားခြင်းနဲ့အတူကျွန်တော်တို့ဖြေရှားနိုင်တဲ့ platform တစ်ခုကိုဖန်တီးပြီးတော့သဘောတူညီကြမယ်ဆိုရင်အဲ့ဒီ platform အခြေခံကနေပြီးတော့ကျွန်တော်သွားလို့ရမှာလိမ့်မယ်ကျွန်တော်တို့အဲ့လိုယုံကြည်ပါတယ်ဟုတ်ကျေးဇူ
းဟုတ်ကဲ့ဆရာဝဲကျွန်တော်တစ်ထက်စပြီးမြည်ကျင်တယ်အဲ့တော့အဲ့ transitional justice ဆိုရဲစကားပေါ့လေအဲ့ဒီခက်ကြမ်းကြမ်းပြအဲ့ဒီ language ကိုစစ်ကောင်စီကနားလည်ပါရဲ့လားလက်ခံနိုင်ပါမလားအဲ့ဒါသိအကြီးအကဲကြီးလို့ထင်ပါတယ်အဓိကသူတို့လက်ခံဖို့ดูเราไอ้เคสเอาตรุโอดีหาน้าแลสะဝင်ลาอ๋อบะโลลงจักมั้ยจินโหเสียตารุมุเซบิซวยดิเปวะจินโ
หเดไอ้ไอ้ป้ายก็รอจนก็รอเมนาน้าเลบุชุดาแท้ปอเนาะน้าเลดิโลจนยุ่งจีเดตรุโหอ่ะจนแท้เราโปลี่ลาแลตีตีชาลี่ลาได้อั่วจ่องเวตรุโหก็ดีโดดิลงนี่ล่ะเอตั่วจ่องโซโลชินาบะหูDDD အရာသိတဲ့အချုပ်ဖွဲ့စစ်တပ်ထဲမှာလည်းကျွန်တော်တို့ကြည့်လိုက်မယ်ဆိုရင်အလှပေါင်းများစွာတော့ရှိတာပေါ့နော်ဆိုတော့အရေးကြီးဆုံးကဒီနိုင်ငံရဲ့ဒီလိုအတိုင်းဒီလိုDDD ဟိုဝဲဩဃကြီးထဲမှာပဲမျောနေပဲဆိုတာဖောက်ထွက်တတ်တဲ့ဖောက်ထွက်ရဲတဲ့ကျွန်တော်တို့ဟိုဘယ်လိုပြောမလဲဒီဟိုနိုင်ငံချစ်တဲ့ကျွန်တော်တို့အစုအဖွဲ့တစ်ခုခေါင်းဆောင်တရဒါမှမဟုတ်လေအဲ့လိုမျိုးတွေတော့ပေါ်လာစင့်တယ်လို့ကျွန်တော်မြင်တယ်ဘာကြောင့်လဲဆိုတော့စစ်တပ်ကြီးကိုတိဆောက်ထားတာကသူ့ရဲ့ doctrine ကိုကနိုင်ငံကာကွယ်ဖို့မဟုတ်ဘူးဖြစ်တာကအဲ့ဒါအဓိကအဲ့တော့နိုင်ငံကိုတကယ်ကာကွယ်ချင်တဲ့စစ်တပ်တရားဖြစ်ဖို့ဆိုရင်သူလည်း military doctrine ကိုပြောင်းလဲပစ်မှသာလေဒီနိုင်ငံဟိုကရှေ့ဆက်သွားနိုင်တဲ့ဟာဖြစ်လိမ့်မယ်ဒါမှမဟုတ်လေဒီဟာကိုဘလို့ပုံစံမျိုးနဲ့တခြားနည်းလမ်းဘလို့ရှာမလဲဆိုတော့အဲ့ဒါကလည်းကျွန်တော်တို့အဖြေပဲလို့မြင်တာပေါ့နော်အဲ့အတွက်ကြောင့်ကျွန်တော်တို့ဒီအခြေခံမှာခုန transgender justice ကိုနားလဲဆိုတော့ကျွန်တော်နားလဲကောင်းကောင်းနားလဲတယ်ဒါပေမဲ့နားလဲအောင်စ조사ရင်းနဲ့ဘလို့ရှောင်ထွက်မယ်လှက်ပတ်နေမလဲဆိုတာဝယ်သူတို့လမ်းရှာနေတာပါပဲလို့ဟုတ်ကဲ
့ဟုတ်ကဲ့အာပမာကစတိုင်ဘတ်လေးကျွန်တော်မကြခနာမင်းမြန်ဘူးတဲ့ဆရာကြီးပမာပြည်အကြောင်းကိုနေပေါင်း96လေးလာခဲ့တဲ့ပုဂ္ဂိုလ်ကပြောပါတယ်ဒီချိန်မှာသူစကားအတိုင်းပြောမယ်ဆိုရင်ဒီချိန်မှာမင်းအောင်နိုင်ကိုသာငါစကားပြောခွင့်ရမယ်ဆိုရင်ဘာပြောချင်သလိုသူပြီးရင်တဲ့မင်းလိုရကြတက်မတော်တစ်ခုလုံးလည်းပဲရရမရှိအောင်နိုင်ပဲပြတ်သွားပြီးပြန်ပြီးအဖတ်ဆယ်လို့မရတော့ဘူးသူကပြောပါတယ်ဆိုတော့ဒီလိုစကားမျိုးကိုသက်ဝင်ပြီးတော့ပြုပြင်မဲ့လူဆိုရင်တော့အကောင်းဆုံးပေါ့ဒါပေမဲ့လည်းအဲ့ဒီမျိုးကဖြစ်နိုင်ပါမလားကိုကိုကြီးရဲ့အမြင်ကိုပြောပါအဲ့တော့သူတို့အင်္ဂလိပ်လိုတော့ပြောတာ Do they understand the language လို့ပြောကြတယ်အဲ့လိုမျိုးတွေဥပမာဖြင့်မြန်မာနိုင်ငံမှာအိန္ဒိယနိုင်ငံမှာမဟာတမဂန္ဒီအလူနီနဲ့ဆန်ကျင်ဆန္ဒပြခဲ့တယ်။ဘာညာလွတ်လပ်ရေးအတွက်ဒါအကြမ်းမဖက်နီးလုပ်ခဲ့တယ်။အောင်မြင်တယ်ရဲ့အစိုးရအင်္ဂလိပ်အစိုးရသူနားလည်တယ်ဆိုတော့ဗမာပြည်မှာအဲ့လိုလုပ်တာတော့ဗမာပြည်မှာမှမရတာအဲ့လိုလုပ်ရင်ပြစ်သက်ကြဲဆိုမျိုးဖြစ်နေဆိုတော့အခုပြောတဲ့ကိစ္စအဲ့ justice transition justice ကိုနားလည်သဘောပေါက်အောင်လုပ်မဲ့ကိစ္စပုံပုံကြီးဘယ်လိုမြင်ပါလဲဆရာလမ်းကြောင်းဆိုင်ပြော
တကယ်တော့အခုဒါတမတော်ဒီစစ်တပ်ပိုင်းပေါ့နော်အရာရှိငယ်တွေဆိုရင်အထူးသဖြင့်ဒီ2010နောက်ပိုင်းမှာနိုင်ငံတကာနဲ့ထိတွေ့မှုလည်းတော်တော်လေးကျလာပြီ။အဲ့တော့နောက်ဒီတင်တန်းတွေဟိုဒေလာတင်ယူမှုတွေနောက်ပြီးတော့စုဖွဲ့ပြီးတော့သူပြေသနာလုပ်တာတွေလက်တက်ထဲမှာရှိပါတယ်။ဖြစ်တဲ့အတွက်ကြောင့်လည်းသူတို့ဒီ transitional justice တို့နောက်တော့ကဥပမာ federalism နဲ့ပတ်သက်ပြီးတော့ဆိုလို့ရှိရင်တက်မှာသူတို့အထူးပြုလေ့လာတဲ့အစုဖွဲ့တွေရှိပါတယ်။အဲ့တော့ဟိုတခုတော့ရှိတယ်သူကတက်ရဲ့တဘာဝကိုနိုင်ကာသူကဒီအမိတ်နဲ့ထောက်လိုင်းရော့ဘော့တွေကိုဆောက်ရက်တွေကြည့်ပြီးတော့ဒီလူကဟတ်လိုင်းဒီလူကဆော့ဖ်လိုင်းဆိုတာမျိုးသူကဟိုလူတွေကိုတွေ့ပြီးတော့ဒီနိုင်ငံရေးကိုသူ့အဓိကကသူ့ professional ကိုမဟုတ်ဘူးအဲ့တော့စစ်သားကသူ့ professional ဖြစ်တဲ့စီရေးကိစ္စမှာပေးကြတာပေါ့ကျွန်တော်တို့ဘလောက်ပဲစာအုပ်တွေဖတ်တယ်နေလာတယ်ဆိုတော့သူတို့ကပို့ပြီးတော့ကျွမ်းကျင်အောင်ကျွမ်းကျင်လိမ့်မယ်သို့တော့နိုင်ငံရေးကသူ့ professional မဟုတ်တဲ့ကိစ္စကိုဝင်လုံနေတဲ့အခါကျတော့နိုင်ငံရေးသမားလူမစင်စားတတ်တဲ့ပြဿနာနောက်တစ်ခုကဒီဟိုလူလူအမြင်သဘောထားတွေကိုဟိုအထက်လူကြီးကြိုက်အောင်အောက်ကနေ report တွေရေးနေတဲ့ဟာဒီအရာဟလာဟာ consent တင်တဲ့သူကလက်တဆုပ်စာပါအနည်းစုပါကျွန်တော်တို့ကဘယ်သူတွေကတော့ထောက်ခံနေပါပြီဆိုတာမျိုးတွေနဲ့အဲ့ဒီ report တွေနဲ့အလုပ်လုပ်နေရင်တော့သူတို့ကဟိုပဂတိအခြေအနေနဲ့ကင်းကွာနေမှာပဲသို့တော့ကျွန်တော်တို့အခုဒီ2021 2022ရဲ့ပြဿနာတစ်ခုကဘာလဲဆိုတော့ဟိုအရက်သားပေကြီးပျက်စီးမှုတွေများတာအင်မတန်ကျွန်တော်တို့စိတ်ထိတ်ကြိုက်ကိုကောင်းတယ်။တစ်ချိန်တည်းမှာပြဿနာကနိုင်ငံရေးပါတည်သွားတယ်လို့ဖြစ်သွားတာ။ဆိုတော့ကဥပမာကျွန်တော်တို့ဒါပြည်တွင်းမှာနေတဲ့လူတွေဆိုရင်နိုင်ငံရေးစကားမပြောရဲအောင်ပြက်လာ။ကိုယ်ယူဆတောင်ကိုမပြောရဲအောင်ပြက်လာ။ဆိုတော့ကကျွန်တော်တို့ကစစ်တပ်နဲ့ဘာအကျိုးစီးပွားမှလည်းမပတ်သက်ခဲ့ဘူးဟဲ့လား။ဘာမှလည်းမလုပ်ခဲ့ဘူး။သို့တော့ကျွန်တော်တို့ကဒီနိုင်ငံရဲ့ trap ပေါက်အတွက်ကိုကိုယ့်ရဲ့အယူအဆပြောရင်တောင်မှဟလာဒီအဆိုးဝါးဆုံးဖြစ်လာတာက social punishment ဆိုတာတက်ကိုချိတ်ချောက်တာတွေဟလာဟိုအပုတ်ချတာတွေဟိုပြောရမယ်မမက်ရမ်းရမ်းစော်ကားတာတွေပါဖြစ်လာတော့သတိထားမိမယ်ထင်တယ်ဟိုဦးကျော်စံသားတို့မီဒီယာတွေပါလည်းပဲပြည်တွင်းနိုင်ငံရေးပါတီတွေအားလုံး silent ဖြစ်နေတယ်ဘာသူမှအသံမထွက်ရတော့ဘူးမပြောရတော့ဘူးအဲ့ဒါ immigrant idea ကြီးတယ်ကျွန်တော်ပြောတာဟိုလူတွေမတူလို့ရတယ်သဘောထားကွဲလွဲလို့ရတယ်နိုင်ငံရေးအတိုက်အဝိုင်းကိုအတိုက်အဝန်းကိုဖျက်ဆီးပစ်တဲ့ဟာကစစ်တပ်ကလည်းဖျက်ဆီးတယ်သူဖျက်ဆီးတာကသူနဲ့မတူတဲ့သူကိုဖမ်းနေဆီးတယ်အဲ့တော့သို့တော်စစ်တပ်ကဖမ်းဆီးနှိပ်စက်လိုက်ရင်ကျွန်တော်တို့ဟိုအရက်စကားပြောရရင်နိုင်ငံရေးရိုးတက်တယ်နိုင်ငံရေးရပြောရရင်ဟိုတိတ်ခါထပ်ပေးတယ်လို့ပဲစစ်တပ်ကအဖမ်းခံရရင်ဒါကျွန်တော်တို့လည်းတလျှောက်လုံးကျွန်တော်ထောင်ထဲမှာ19နှစ်ကျော်နှစ်20နေခဲ့တဲ့ခါကျတော့ရိုးတက်တယ်သို့တော်နိုင်ငံရေးအတိုင်းဝိုင်းထဲမှာနိုင်ငံရေးအသေးသက်တဲ့ကိစ္စကြတော့ကျွန်တော်တို့ကပြောရရင်ကျွန်တော်တို့ကဖမ်းခံရတာအယိုက်ခံရတာတဲ့နားတယ်နိုင်ငံရေးသမားမှာအဲ့တော့ကျွန်တော်တို့ကပြောတာ justice ကိုပြောရင်ဒီမိုကရေစီတွေ freedom of speech တွေတံမိုးထားဖို့လိုတယ်နားလည်ဖို့လိုတယ်ဆိုတော့အဲ့ဒါလိုမျိုးမဟုတ်ဘဲနဲ့ဒါဟိုပြောရရင်ဒါကျွန်တော်တစ်ခါထုတ်ပြောဖို့ပါလေဆိုတော့ကျွန်တော်ကဂျင်းချောက်တာတွေမရရင်မမရရင်စော်ကားတာတွေဟိုဖြစ်နေတဲ့ဟာကဒါကဘာလဲဆိုတော့နှုတ်ပိတ်တာပေါ့နိုင်ငံရေးစကားပြောခွင့်မရအောင်ကိုနှုတ်ပိတ်တာအဲ့ဒီယဉ်ကျေးမှုကတော့တန်ကြီးတို့အင်မတန်အန္တရာယ်ကြီးတယ်။ဟိုကျွန်တော်တို့ကစစ်တပ်ကနိုင်ငံရေးသမားနှိပ်ကွပ်တာလည်းခံရတယ်။ဆိုတော့အဲ့ဒီဟာက justice ကိုအကြီးအကျယ်ထိခိုက်တာဖြစ်စီတာ။ဒါကြောင့်မလို့ကျွန်တော်တို့နိုင်ငံရေးထွက်ပေါက်ကိုပြန်သွားမယ်ဆိုရင်ဒါကျွန်တော်တို့ဆိုရင်ပြည်တွင်းမှာနေတာ။ဖမ်းရင်လည်းကျွန်တော်တို့အချိန်ပြည့်ခံရမှာပဲ။ Kalau di jalan mahu pandai ni jalan bama mesti. So lalu sebab pilih hari ni, pilih mana yang ini, buat orang buat mana yang ini, apa esok buat community buat cinta gue mabih orang lalu ni leh harga. So lalu mana yang itu apa jawab tu? Ibadah kian elu cina orang biasa mana.
Okay. Woi, jangan saya sebab dia weban apa, jenuh media ni tak ikhaya lah, jenuh apa jadi lah. Sekarang itu kau mula ha, bebek gopar eh, bahannya jenuh media dma hal eh, mera weban saya suka ni, mesti suka pare, mungkin ada tempat roti mana. Enam bulan tu dah kisah ini, nengai di transitional justice ko, tu nale tu apa, convince dia om, zima om, jampi om, tu lupa mana itu, tu lekan jenuh mana ni lah ni, siapa ni?
Okay. So really, tomorrow, Surah kalau ber, tu di bureaucrat mekanisme mati saut thagai raga. Jema reform lo boh juzara, jury system ni jangan lo boh juzara. Saya macam ni aku, pihak lah apa no, di bawah lu sini. Oh, nampaknya awak mah jema dah juga kau ni tua ke di tayang le ber, apa no, di dulu juga dia mahu thagai di, kuna sang aja kau no, ya dari ika ujaru bawah lu sulu ya ber me, kuna bawah lu mahu ber di juga dia mahu kan thagai sulu ucuhi mana. Ubi tu ibarat biologi seluruh yang terus ber, antara cara apa ni dek mekanisme yang asyik usir ni dek, no institusi yang asyik ni, ada institusi ni mah, tiada ni lepas ni, pihak, no, so lo di tiada awak ni ber, jemar wadi yang nak kamu usahlu orang melayan kamu, ada malu guna biologi pon ni, di nale awam so lo nak perlu biologi ni, nama lelu mau tiga, jemar lo tahu siapa ni 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 nak ni mana, o sunu ke lari, ni asyik ni, mana tiga mau tiga ni, o pe biologi, o cincuai biologi ni kong ni dek. Dua jam ni leh, jemaah ramah menerok, bukan? Sebab jemaah macam tu, tu bau nahl leh, tu nahl leh. Jemaah kalau ni, aku pido dulu dong dia ni dah, habis tu jemaah ni, bukan? Kena jauh dulu, bukan? Malu, zaman jauh lu meyaruk, dialog ni meyaruk, ni ni jenis yang sangat jauh lu meyaruk. Terus jauh ni, terus nahl leh bahasa zaman kan, cizan ni, tenar ni. Jangan ada tu jenis, macam apa dia, bukan? So suruh dia, dia dia ada kuat jenar, pido kena jauh dulu. Nalau niu, no, cina niu yang kau nak buat ni, tuan pido dulu, orang ni jangan senap yang ni dia tu, fashion level tu dia senap yang ni dia tu, no, CDM lau dia nanti jauh ni, sahaja dia bawa ni, ni jangan soal ni lau kaya, so, ni pido dulu kau nak buat ni, tapi, kuna, nalu biar ni pada zaman nama ni, elok, minu nala ni pada zaman ni biar macam biar kuna tu, self defense tu, ni nak kaya macam ni, ni cakap ni cut orang ni, so, di pada zaman ni tu nala ni macam baru.
ซองจีอ่ะมาโอเคไอ้เนี่ยดูดอออนลีแลงเวจเดอันเดอร์สแตนด์ฮะดาบอาจารย์เพิ่นปีละตรงเนี่ยมาขึ้นมั้ยสรุปดูได้ดูดอรอมญาณสิทธิ์เทมมาไอ้หลุขึ้นเนี่ยยาบาเลยแต่แม้นี่บางญาณสอดอลหันเยลุละเปกโกเมียะสิไอ้เนาะดีเล่นน่ะกันดอลหันเยนีเนงอ๋อลงอ่ะอภิยะยัสมันอ่ะตรีโมดีฮะตรุโอสบัวไวงูขอลานายอ๋อกะตะตะบัวบ่ดิปีเยตะမျိုးบ่ดิ ไอ้หลูหาเมียขึ้นให้มะล่ะตรีโมดีฮาเนี่ยกวยแจ่นหน่อยเมทินดลาดาซวยนี่เวคขอโบด้วยคอนวินซ์ผู้ลูกผู้ด้วยรู้ปั้นปูด้วยนิปรีเยตะคู่เวขึ้นมะล่ะแล้วนักไอ้ดอลลาร์เยสู้ดีมาสุดาแล้วเมียขึ้นมาทีมาเลยบรู้ซวยเนี่ยว่าแม้ซะไปแล้วเจนโนต้องงาไม่เข้าแจ่นมาเลยเจนไอ้เสียลาลาเลโอจี้ไปแล้วนี่คงจุแก่เนาะเจ้าว่า
โอเคดิโลว่าโหตรุเยอัลติจูดปอนเนาะสิตะเยอัลติจูกา ดิลูเรียหนีได้ซวยนี่แจกไก่ซอกอยงจีชื่อได้ลูเรียบ่ฮู้ตรุก็อินอาดาเลยอธิกบ่เนาะสรเอาน้องซงตรุหนีได้ซวยนี่บ่ไปบ่จองณท่องตะเซโลณท่องสิบห้าโตก็ลุกขึ้นเลยสรก็ตรุเมียนน่ะก็ตรุนายเมตรุจนเราอุ๊ซีโลย่าเมโลอยู่ซะพี่รอตรุลุเตตั่วจองดิซวยนี่บ่นี่ผิดล่ะแต่แม้เล็ดด้วยมาตรุโลดโลตรุลุโลไม่ย่าได้คาจรกระเพ็ดกระเย็ดนี่ลุดอน้องซงอานาเตเนี่ยที่ผิดตาบ่เนาะ แล้วပြောလို့တာကဒီလူတွေကသူတို့အတွက်ထွက်ပေါက်ရှိမယ်ဆိုရင်တော့လာလိမ့်မယ်ဒါမှမဟုတ်သူတို့နိုင်မယ်ထင်တော့သူတို့လာလိမ့်မယ်အဲ့ဒါကသူတို့ရဲ့ဟိုတဘောတဘာဝအဲ့လိုဖြစ်တဲ့ခါကြတော့သူတို့လာနိုင်အောင်လုပ်ဖို့ဆိုတာကသူတို့အတွက်ထွက်ပေါက်တော်၎င်းသူတို့ကနေပြီးတော့မဖြစ်မနေလာရမယ့်ပုံစံတစ်ခုတော်၎င်းဆိုတဲ့ဟိုကိစ္စကိုခံတီးတဲ့နေရာမှာတော့ခုနသူတို့နားလေတဲ့ language ကိုပေးတဲ့ဟ ဒါကသူတို့ကိုဟိုစပေါ့နော်ဒါပေမဲ့လက်နက်ကိုင်နီလန်းတွေကတော့မပြေလည်တော့ငူးကျွန်တော်သိတယ်ဒါပေမဲ့သူတို့နားလေတဲ့ အဲ့တော့သူတို့နားလည်တဲ့
ဒီသူတို့လေးတခွန်သူတို့ဆက်ပြီးတော့မီလိုက်ခြင်းနဲ့စောစောသူတို့ပြောရတဲ့အထက်မှာဒီအထက်မှာပဲတကယ်ပြည်သူဘက်ကရက်တည်ခြင်းနဲ့အစိပ်ပိုင်းတည်းပေါ်ပေါက်လာမယ်ဆိုရပါစို့ဖိလစ်ပိန်းမှာမောက်ကိုစလက်ထက်တုန်းကအွန်ရီလေးတို့ဒါရာမော့စ်တို့လို့ဖြစ်လာတာမျိုးအဲ့လိုမျိုးကမျော်လင့်မိသေးသလားမြန်မာနိုင်ငံမှာခက်တို့လို့ဖြေပြောရတာပါအကျွန်တော်တို့အခုတတိမြင်သေးဘူးဗျဒါပေမဲ့ဒီနေ့
ဖြစ်လာနိုင်တယ်ဆိုတာလေးတော့ပြောချင်ပါတယ်ဟုတ်ကဲ့ဆိုတော့ခုနလက်နက်ကိုင်းတော်လှန်ရေးဒီလက်နက်ကိုင်းရှုံရှားမှုအကြံဖက်တဲ့ရှုံရှားမှုဒီဘာနိုင်ကိုရောက်စေမဲ့ဟာလာ ဆိုတော့ကျွန်တော်ကတော့ပြောရရင်ဟို context ပါအချက်လက်တွေကပံ့ပိုးတယ်အဲ့တော့အချက်တဲသိပ်ဖြစ်လာပြီဆိုရင်မဖြစ်မနေတို့ဒီနီလန်းနဲ့သွားလို့မရတော့ဘူးဆွေးနွေးဖို့လိုတယ်ဆိုတော့အခြေအနေတစ်ခုဒါကဟိုကျွန်တော်တို့ပြည်တွင်းမှာရောနိုင်ငံတကာမှာရောဒီလိုအခြေအနေမျိုးရှိတယ်အဲ့တော့ဒီ ကျွန်တော်တို့လဲတွေအခုဒါ30နဲ့၄နှစ်ပေါ့နော်တိုင်းနိုင်ငံရေးတဲ့မှာဖြတ်လာတဲ့ခါကျတော့ဟိုဒူပိဒါပိကျွန်တော်တို့လိမ့်နေအောင်ခံခဲ့ကြရတာဆိုတော့ဟိုအင်မတန်တိမ်မွေ့တယ်နှစ်ဆိုင်နဲ့ကိစ္စတွေလည်းအများကြီးရှိတယ်လို့ကျွန်တော်တို့မြင်တယ်အဲ့တော့တစ်ဖက်ကကြတော့စစ်တပ်ကသူဒီတိုင်းသွားလို့မရဘူးဆိုတာကိုသိတယ်သိလို့လည်းပဲ88ကျွန်တော်တို့အာဏာသိမ်းတဲ့အချိန်မှာအာဏာသိမ်းတဲ့သ ကျွန်တော်တို့ကလာရလဲဖြစ်တယ်လူလူရဲ့လူလားမှုလဲဖြစ်တဲ့အခါကျတော့အဲ့ဒီအခြေအနေကဖန်တီးလိုက်တဲ့အခါမှာအဲ့ဒီလမ်းကြောင်းကိုသူရှောင်ထွဲလို့မရလို့သူကလက်ခံလိုက်ရတယ်အဲ့တော့အခုလည်းပဲကျွန်တော်တို့အခုစူးစမ်းနေကြတာဒီအားလုံးဟာအပြောင်းလဲကိုဖြစ်ဖို့အတွက်ဟလာခွန်အားတွေတော့ဖြစ်ကြမှာပဲဟလာဒါဆုံးလို့စွန်စားခဲ့တဲ့ပြည်သူတွေလူငယ်တွေအားလုံးရဲ့ပေးဆက်မှုတွေဟာဒီအပြောင်း အဖြေထုတ်ဖို့ကိစ္စကတော့ကျွန်တော်တို့ဟိုလိန်မာဖို့တူတယ်ကျွန်တော်တို့ဟိုခေါင်းဆောင်တွေရဲ့အခြေအချင်းပေါ့နော်ဥဆောင်မှုအပေါ်မှာတည်တယ်လို့မြင်ပါတယ်။ဒါကြောင့်လဲဆိုကျွန်တော်တို့ဟိုဥနုတော်ခုတုန်းကဟာဘူလဲရာလူဘုံမှုအောင်တို့ဘူရနိုင်တို့ရဲ့ဘောတုံးချိတ်ကြီးအကုန်ပါသွားတယ်။ဟိုမှာဒီကွန်မြူနတီပါတီမှာလည်းဟာဘောကျိုးကျော်စိုးတို့ပါဝင်အမတန်တိုက်ရိုက်ခိုက်ရေးကောင်းတဲ ကျွန်တော်ကိုပိုင်းဖြတ်တမ်းမှုအတွေ့အကြုံတွေလည်းအများကြီးရှိကြပါလေဒါကြောင့်မလို့ဟိုကျွန်တော်ကတော့နိုင်ငံရေးနည်းလမ်းကိုယုံကြည်တဲ့အားလျော်စွာနိုင်ငံရေးရရက်ခံပြီးတော့စစ်တပ်ကမကြိုက်တာတွေလည်းခုကျွန်တော်ပြောနေတာပဲဖမ်းလည်းမတတ်နိုင်ဘူးဘာလို့လဲကျွန်တော်ကဒီမှာဒီမှာဒီမှာအဲကျွန်တော်ပိုင်းဖြတ်ထားပြီးသားဖြစ်တဲ့အတွက်ကြောင့်ကျွန်တော်ရင်ဆိုင်မယ်အတန်းနိုင်ဆုံးကျွန်တော် so get how about
it? Okay. Mother, my at the bottom of the day by now soon in it. The Lenaka and Donahi, Lumi, Lansing, she would have bloody bamboo, a top bump similar, so that the whole body. With Dorimo Dilan and Bet, don't want Pita Don and La, so that's Suniva.
Okay, okay, ya ba. Chamaru le naingai ye lout de nya ma ni na ne pan tai ne wo yo yo thu thu ma sin sa mi wo lu me lo. Chamaru ni ne nyin ne paw no. So lo aku ho lat nat kai dollar ye ya pan tai ni ne yue chain kai ja da ma hou bu so da lo. Shin shin le nyin ni ya. Ba lo le so lo da pan tai so yin chamaru pi twa lo ya yi paw. Lat nat kan lai da ne dollar ye ya pi twa lo yi. Da mae ma hou bu da ni na de ku bae phit de. Ai do chamaru pyo chin da ha lat nat kai ni na ha နီးနာပေါင်းများစွာတွေကတစ်ခုဖြစ်တယ်။လမ်းကြောင်းတစ်ခုခုနပြောသလိုမျိုးနန်ဗိုင်လန့်စ်အဲ့လေတွားနေတာပဲ။နန်ဗိုင်လန့်ဆိုလည်းလွတ်လွတ်နေတာမဟုတ်ဘူး။ဟိုပြောရမယ်ဆိုလို့ရှိရင်ကျမတို့ဒီလီဂယ်လီပေါ့နော်တရားရေးလမ်းကြောင်းအရာဒီရွေးကောက်တင်မြောက်ခံအရာကိုစားပြုမှုတွေအရာလည်းတွားနေတာဖြစ်တယ်လို့တစ်ဖက်ကလည်းပဲနန်ဗိုင်လန့်စ်အက်တီဗီတီတွေကကျမတို့ရှိတယ်။တစ်ဖက်ကလည်းပဲစီဂ ตัวเจ้ามารู้ลงนี่จ๋าเราไม่เข้าถูกถูกเว้ยเจ้ามารู้น้าเลยนะดิเจ้ามารู้ตายหน้าตอนไหนก็ได้ไงกวยซีเรียนเลยที่ใจมั้ยแต่ปั้นไหนสุบีลงนี่จ๋าเราไม่เข้ารู้น้าเนี่ยตะแกเฟเดอรัลสนิทกูมันทูตองไหนได้ลูกกูไปปาทั้งกูนี่กูไม่ทูตองไหนได้ลูกท้องชอบผิดแค่ล่ะผิดแต่ด้วยดีๆใจมาแล้วไม่ดีใจมั้ยถ้าเจ้ามารู้ว่านี้น่ะเว้ยปั้นไหนไม่เข้ารู้สรเอาแล้วเจ้ามารู้เย็นๆๆเปล่าลูกอย่ามาเลยไอ้เจ้ Okay,
okay. Okay, I'm going to
do the Maria. Did you watch? Okay, did you
watch?
Okay, okay.
Dagaro Uchozenda didn't set the Siana thing, the Nip Yi, don't touch it at two season machine, a Kuro, the Ranging Jogu, talking Mutaka, Yop Yamaba.
Yamasik Kamsi and Nine, Don San Suji, Tamara Women, Democracy Nija, Rick of Jimmy of Tari, Gonsonry, the Rindamari, a Yapa, a Puessi Gonsonry, Tacho, Losha Durene, Nangan Jada Riku, Pian Shop Baby, Democracy Lanjang Mogu, Pian B. Shopu, American Tamara Joe Bidenga. မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းတဲ့နှစ်ပြည့်နှစ်အတွက်ကျင်ညာချက်ထုတ်ပြန်တောင်းဆိုလိုက်ပါတယ်။မြန်မာနိုင်ငံမှာအာဏာသိမ်းပြီးချိန်ကစလို့နိုင်ငံသားတွေဟာစစ်တပ်ရဲ့မရေမတွက်နိုင်တဲ့ရက်စက်အကြမ်းဖက်မှုတွေခံရကြောင်းနဲ့ဒီလိုစစ်အာဏာပိုင်တွေရဲ့လှုပ်ဆောင်မှုတွေကိုရှုံချကြောင်းနဲ့ကျူးလွန်သူတွေတာဝန်ခံမှုရှိစေဖို့အတွက်အာဆီယံအပါအဝင်မိတ်ဆွေလက်တွဲပဲနိုင်ငံတ Sapi Ninso Nitana, Sitan at Tugo Pampo Penny to Rego, Nata Yeu who is Sello Melon at three Pele Pari. Yamati Duria Democracy, Runka, Losham Rego, American Ga, Mimatawe, Nangan, Democracy Yashibone, Tia Ubri, Somovo, Yamati Duria Yayan, Nandita, Dread, Sapi, Pampo Penny Melon, Gri Pule Pari.
ဒေါက်ကင်မြူတာပါရှင်သတင်းအချင်းချုပ်ကိုပြောပြသွားတာပါအင်္ဂါနေနဲ့ခင်ဗျူအေမြန်မာပိုင်းစီစဉ်ကိုမြန်မာစံတော်ချိန်နေနဲ့6နိုင်ကနေခုနှစ်နိုင်အထိတင်ဆက်ခဲ့တာပါညနေပိုင်းစီစဉ်ကိုတော့မြန်မာစံတော်ချိန်9နိုင်ကနေ10နိုင်အထိတင်ဆက်မှာမို့စောင့်မျှော်နားဆင်ကြပါရှင်ဒီကနေ့မနေ့စီစဉ်ထုတ်လုပ်ရေးမှုကတော့ကိုရဲမော်မှာအတန်ဖန်းအင်ဂျင်နီယာကတော့โทนี่ဘူလော့ခ်ဖြစ်ပါတယ
This program has come to you from the Voice of America, Washington.